of America in Burmese.
မင်္ဂလာညချမ်းပါရှင် View American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ23ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောက်မှာဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံရှေ့မြောက်ဘက်ကကတ်တပ်ဖွဲ့တွေပေါ်တူရကီကထိုးစစ်ဆင်ခဲ့ပြီးတဲ့နောက်စီးရီးယားနဲ့တူရကီနယ်စပ်မှာကြီးမားတဲ့အောင်မြင်မှုတွေရခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ရောရိုဟင်ဂျာဒုက္ခသည်တချို့ကိုဘာဆန်ချာကျွန်းကိုမကြခင်ရွှေ့ပြောင်းမှုအတွက်ဘင်္ဂလားဒေ့ရှ်အနာမနီစီစဉ်နေကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းဟွာတွေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေဖြစ်တဲ့အကြောင်း
ဒီလိုဖြစ်တာနဲ့ဒုတိယရဲ့နောက်မြောက်ဘက်မှာပေါ့နော်အရင်ကယာယီခြေဟုတ်တစ်ခုစိမ့်လာကြည့်အဲ့ရမြောက်ဘက်ကိုစစ်ပြီးနေနေချင်းနဲ့ထိတွေ့မှုဖြစ်တာဖြစ်တယ်ဒီနေ့မနေ့9နိုင်လောက်မှာ
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တက်မတော်ပြောခွင့်ရဘုံမူးကြီးဝင်းစောဦးပြောသွားတာပါဒီအကြောင်းပြေဆုံးကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူစာရေးဆရာဗမောတင်အောင်ကွယ်လွန်နဲ့41နှစ်ပြည့်အခမ်းအနားကျင်းပခဲ့တဲ့အကြောင်းစီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီရဲ့အပြည့်ရဆဲမှုတက်တန်းကုန်မှုနီးလာတဲ့အချိန်မှာပဲနေဆက်ကိုဖျက်ကျော်ပြီးထွက်ပြေးတဲ့သူတွေများလာတဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်သွားပြီးဖို့ရှိပါတယ်။နောက်ပိုင်းမှာသတင်းပတ်ဆင်ကဏ္ဍတွေကိုလည်းနှာစင်ရဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင်။
စီးရီးယားနိုင်ငံရှေ့မြောက်ဘက်ကကတ်တပ်ဖွဲ့တွေပေါ်တူရကီကထိုးစစ်ဆင်ခဲ့ပြီးတဲ့နောက်စီးရီးယားနဲ့တူရကီနယ်စပ်မှာကြီးမားတဲ့အောင်မြင်မှုတွေရရှိခဲ့တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ပေကင်လုံခြုံရေးနဲ့နယ်မြေတစ်ခုကိုဖန်တီးနိုင်ခဲ့ပြီးတိုက်ခိုက်မှုတွေအဆုံးသတ်နိုင်ခဲ့တဲ့အတွက်ကတ်လူမျိုးစုတွေအတွက်အနေရကင်းရှင်းသွားသလိုဖန်ဆီးထားတဲ့ IS စစ်သည်ကြတွေကိုလည်းဆက်ထိန်ထားနိုင်ခဲ့တာကြီးမားတဲ့အောင်ပွဲဖြစ်ကြောင်းပြောဆိုလိုက်တာပါ။ဝါရှင်တန်စံတော်ချိန်17နာရီကျရင်အင်ဗီရိုကနေစကားပြောမယ်လို့လည်းပြောပါတယ်။တူရကီနိုင်ငံကတော့စီးရီးယားနိုင်ငံမြောက်ပိုင်းကနေကတ်တပ်ဖွဲ့တွေစုခေါ်သွားပြီးဖြစ်တဲ့အကြောင်းအမေရိကန်ရဲ့ပြောကြားချက်အရထိုးစစ်တွေကိုရပ်လိုက်ပြီးဖြစ်တဲ့အကြောင်းမနေ့နောက်ပိုင်းမှာပြောဆိုထားတာပါကတ်တပ်ဖွဲ့တွေပေါ်ထိုးစစ်တွေ၅ရက်ကြာဆန်းကျင်ထားတာအဆုံးသတ်ပြီးနိုင်ပိုင်းအကြံမှာပဲတူရကီကကြေညာခဲ့တာလည်းဖြစ်ပါတယ်အဲအစွန်ရောက်တွေပေါ်အမေရိကန်ရဲ့စစ်စင်ရေးတွေမှာအဓိကမဟာမိတ်ဖြစ်တဲ့ကတ်တပ်ဖွဲ့တွေကိုတူရကီကအကြမ်းဖက်ဖွဲ့စည်းဖြစ်သဘောထားပြီးထိုးစစ်ဆင်ခဲ့တာပါတူရကီသမ္မတရေချစ်တိုင်အာရိုဝါနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကလည်းစီးရီးယားနယ်စပ်မှာပူထွေးကင်းလဲဖို့မနေ့ကပဲသဘောတူခဲ့ကြပါတယ်။ VOA ကဌာနကရရှိခဲ့တဲ့ VOA ရေအရတူရကီနဲ့နယ်စပ်မြို့ဖြစ်တဲ့ကိုဘာနီကိုရုရှားစစ်ကားတွေဝင်လာတာကိုတွေ့ခဲ့ကြပါတယ်။ကတ်တပ်ဖွဲ့တွေအနေနဲ့ကီလိုမီတာ440ရှည်လျားတဲ့နယ်စပ်ကနေကီလိုမီတာ30အကွာထိဆုတ်ခွာပေးကြရမှာဖြစ်သလိုမန်ဘေ့ရှ်နဲ့တယ်ရီဖတ်မြို့တွေကနေလည်းဆုတ်ခွာပေးကြရမှာပါ။
အမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ဗီဇာကိုလက်လက်တဖွဲ့အသုံးချနေတယ်လို့ဒီအုပ်စိုးရကဆွဆွဲလိုက်ပါတယ်။ဝါရှင်တန်မြို့တော်မှာကျင်းပတဲ့နိုင်ငံတကာအာကာသသိပ်ပံဆိုင်ရာညီလာခံကိုတက်ရောက်မဲ့တရုတ်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ကိုအမေရိကန်ကပြည်ဝင်ခွင့်ဗီဇာမပေးတဲ့အတွက်အရေးကြီးတဲ့ဆွေးနွေးပွဲကြီးကိုတရုတ်ကိုယ်စားလှယ်တွေတက်ရောက်ဖို့အခက်အခဲဖြစ်ခဲ့ရတယ်လို့တရုတ်အုပ်စိုးရပြောခွင့်ရဟွာချွန်ရင်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဗီဇာမရသူဟာတရုတ်မျိုးသားအာကာသလိလာရေးဌာနဥက္ကဋ္ဌဝူဟန်ဟွာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်။တရုတ်နိုင်ငံသားတွေလျှောက်ထားတဲ့ပြည်ဝင်ခွင့်ဗီဇာကိုအမေရိကန်ကညှင်းပယ်တာလက်ခံဖို့အချိန်ဆိုင်ထားတာတက်တန်းရှည်ပေးထားတဲ့ဗီဇာတွေကိုပြန်ရုပ်သိမ်းတာအပြင်တရုတ်ပညာတော်သင်တွေ၊ကျောင်းသားတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊သိပ္ပံပညာရှင်တွေ၊ကျွမ်းကျင်သူတွေကိုအမေရိကန်အစိုးရကစုံစမ်းစစ်ဆေးမှုအနှောက်အယှက်ပေးမှုမျိုးတွေမကြာခဏလုပ်နေတာကြားပြီလို့အစိုးရပြောခွင့်ရဟွာချုံရင်းကပြောပါရယ်ဗီဇာပေးဖို့ကိစ္စကိုအမေရိကန်ကလက်နက်တစ်ခုလိုသုံးနေပြီးနိုင်ငံတကာတာဝန်တွေနဲ့အတွေ့အကြုံဖလှယ်တဲ့လုပ်ငန်းတွေပူပေါင်းဆောင်ရွက်မှုတွေကိုအားခံနေတယ်လို့လည်းသူကဆွဆွဲပြောကြားခဲ့ပါတယ်။ဘေကျင်းမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကတော့ဗီဇာကိစ္စနဲ့ပတ်သက်လို့တဦးတယောက်ချင်းစီရဲ့ကိုယ်ရေးကိုယ်တာနဲ့ဆိုင်တာမှဘာမှမပြောနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ရှင်းမောက်ယူကရိန်းနိုင်ငံဆိုင်ရာသမ္မတရဲ့ဆွဆွဲပုံတွေနဲ့ပတ်သက်လို့အစိုးရအစစ်မြေရရှိတယောက်ကိုဒီကနေ့ဒီကပိတ်ကြားနာဆက်ဆီသွားမှာဖြစ်ပါတယ်။ရုရှားယူကရိန်းနဲ့ယူရေးရှားဆိုင်ရာဒုတိယလက်ထောက်ကာကွယ်ရေးဝန်ကြီးလော်ရာကူပါယူကရိန်းနိုင်ငံကိုအမေရိကန်ကဒေါ်လာ350စီးရီးအကူအညီတွေပေးဖို့အင်ဂျီနော်ကဆိုင်းငံ့ထားခိုင်းတဲ့ကိစ္စနဲ့ပတ်သက်ပြီးအဓိကမေးမြန်းခံရလိမ့်မယ်လို့မျှော်လင့်ရပါတယ်။အ မရိကန်ဒုသမ္မတဂျိုးဘိုင်ဒန်တို့တာဖာနဲ့ဒီမိုကရက်ပါတီကိုစုံစမ်းမှုလူသိရှင်ကြားကြေညာမှသာယူကရိန်းနိုင်ငံကိုစီရေးကူညီတွေပေးဖို့သမ္မတအင်ပီရိုကညွှန်ကြားခဲ့ကြောင်းအစစ်မြင့်တာဒမန်တယောက်ကျန်းနာဘွယ်အတွင်ထွက်ဆိုခဲ့ပြီးနောက်တစ်နေ့မှာပဲဒူလက်ထောက်ဝန်ကြီးကူပါထွက်ဆိုမှာပါယူကရိန်းနိုင်ငံဆိုင်ရာယာယီသမ္မတကြီးဝီလျံတေးလာမနေ့ကတကပိတ်ကျန်းနာဘွယ်အတွင်ပြောဆိုသွားရမှာတော့ယူကရိန်းနဲ့ပတ်သက်လို့ဘာတစ်ခုမှအပေးယူလို့တာမရှိတဲ့ကြောင်းသမ္မတထရန့်ရဲ့ပြောဆိုခြင်းနဲ့ကွဲလွန်နေပါတယ်အင်ပီရိုကတော့အပေးရီလောက်တော့ဘာမှမရှိတဲ့ကြောင်းဆက်လက်ငင်းဆန်ထားတာပါနိုင်ငံရေးရွေးချင်းနဲ့ဒီမိုကရက်တွေကလျှော့တကပိတ်ကျင်းပနေတဲ့ကြားနာပွဲတွေကနေပေါက်ကြားခဲ့တဲ့သတင်းတွေအရတစင်စကားတွေကိုထွက်ဆိုခဲ့ကြတာတွေ့ရတဲ့အကြောင်းလဲအင်ပီရိုပြောခဲ့ရမျိုးသမီးစတက်ဖနီခရစ်ရှန်ကမနေ့နောက်ပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ယာယီသမ္မတကြီးဒေလာကတော့ရှေ့လာမဲ့ယူကော့ပွဲမှာပြမလောင်းဖြစ်ရှင်ပြိုင်မှုကြိုးပမ်းနေတဲ့ဘိုင်ဒန်နဲ့ဒီမိုကရက်ပါတီပေါ်စုံစမ်းစစ်ဆေးဖို့ယူကရိန်းအတွက်အရေးကြီးလိုအပ်နေတဲ့စီးရေးကူညီတွေကိုဆိုင်းငံ့ထားတာခိုင်းတာယူသွတ်တဲ့လို့ရဖြစ်ယူဆကြောင်းလဲကြားနာဝဲမှာအချိန်ချင်းထွက်ဆိုသွားပါတယ်
EU ဥရောပသမဂ္ဂနဲ့ဗြိတိန်ဝန်ကြီးချုပ်တို့ရရှိထားတဲ့နှုတ်ထွက်ရေးသဘောတူညီမှုကိုဗြိတိန်ပါလီမန်မှာအတည်ပြုချက်ရဖို့ဆောင်ရွက်မှုတွေကိုရပ်ထားမယ်လို့ဝန်ကြီးချုပ် Boris Johnson ကပြောကြားခဲ့ပြီးတဲ့နောက် EU ခေါင်းဆောင်တွေအနေနဲ့ဗြိတိန်နှုတ်ထွက်ရက်ကိုနောက်ဆုတ်ပေးတဲ့လို့ဥရောပကောင်စီဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။ဆာမျက်နှာတရားကျော်ရှိတဲ့နှုတ်ထွက်ရေးသဘောတူညီချက်တွေကိုမူအားဖြင့်လက်ခံမယ်လို့ဗြိတိန်လွှတ်တော်အမတ်တွေကသဘောတူခဲ့ကြပေမဲ့အမြန်ဆုံးလက်ခံအတည်ပြုဖို့ညှင်းဆန်ခဲ့ပါတယ်။အဲဒီနောက်ပါလီမန်မှာအတည်ပြုနိုင်ရေးဆောင်ရွက်မှုတွေကိုရပ်ထားမယ်လို့ဝန်ကြီးချုပ် Johnson ကပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံနှုတ်ထွက်ဖို့တတ်မှတ်ရက်က၈ရက်လောက်သာကျန်တော့တာကြောင့်သဘောတူညီမှုမရဘဲနှုတ်ထွက်သွားမဲ့အခြေအနေမရအောင်လို့နှုတ်ထွက်ရက်ကိုဆိုင်းပေးတဲ့လို့ဥရောပကောင်စီဥက္ကဋ္ဌ Donald Tusk ကတိုက်တွန်းခဲ့တာပါ။နှုတ်ထွက်ရက်နောက်ဆုတ်ပေးဖို့ဗြိတိန်ရဲ့တောင်းဆိုမှုကို EU 28နိုင်ငံဘက်ကလက်ခံတင်တယ်လို့သူက Twitter လူမှုကွန်ရက်ပေါ်မှာအကြံပြုခဲ့ပါတယ်။ Johnson အဆိုရကတော့ရက်အကြကြီးနောက်ဆုတ်တာမျိုးကိုမလိုလားပါဘူး။နှုတ်ထွက်ရက်ကိုဇန်နဝါရီ31ရက်အထိဆိုင်းထားဖို့နဲ့တကယ်လို့နှုတ်ထွက်ရေးသဘောတူညီမှုတွေကိုဒီထက်အချိန်ဆော့ပြီးအတည်ပြုနိုင်ရင်တော့အဲ့ဒီရက်ကိုပြောင်းနိုင်ဖို့အတွက်ဝန်ကြီးချုပ် Johnson က EU ကိုတောင်းဆိုထားတာပါ။ဗြိတိန်ပါလီမန်ကတော့ဇန်နဝါရီ31ရက်အထိနောက်ဆုတ်ချင်ပါတယ်။တကယ်လို့ EU ဘက်ကဇန်နဝါရီ31ရက်အထိနောက်ဆုတ်လိုက်မယ်ဆိုရင်အထွေထွေညီလာခံကိုအချိန်ဆော့ကျင်းပမယ်လို့ဝန်ကြီးချုပ်ယုံကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းနိုင်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တချို့ကိုဘာဆက်ချန်ကျွန်းကိုမချခင်ရွှေပြောင်းမှုဘင်္ဂလားဒေ့ရှ်အနေနဲ့စီစဉ်နေကြပါတယ်။ကိုယ်သဘောဆန္ဒအတိုင်းပြောင်းရွှေ့ဖို့လက်ခံတဲ့ဒုက္ခသည်တချို့ရှိနေပြီးဒီလိုတွေဆင်းသစ်ဖြစ်တာနဲ့တည်ဝင်ပြောင်းရွှေ့တဲ့စီစဉ်တွေကိုစတင်မှာဖြစ်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်ကော့ခ်စ်ပဇာခရိုင်ဒုတိယကော်မရှင်နာမင်းကြီးခမဲဟူစိန်က VOE ကိုပြောပါတယ်။
ভাষান চর এখন যাদের রোহিঙ্গাদের 1 লক্ষ রোহিঙ্গা নেয়ার কথা তাদের জন্য আসলে পুরোপুরি প্রস্তুত আছে তো এখানে ইতিমধ্যে কিছু কিছু পরিবার তারা
প্রসঞ্চা চো হা রোহিঙ্গা দুঃখতে ততেই লক্ষণবু সিনদে ဖြစ် রিও দুঃখতে মিদাসু চুলে পিয়াং শুবু দ্বয় তৃষনা হিয়াও তবো দুঠা বারে পিয়াং শু ইয়ে দ্বয় নাওথে দুঃখতে রি তবো টুলাবু গুলে সিয়ং সাও নি বারে তৃ সিনদে ဖြစ် তারনে টিয়েউইন পিয়াং শু ইয়ে লঙ্গা রি সাতে মা ဖြစ် বারে
ကျွန်မမှာလိုအပ်တဲ့ပစ္စည်းပစ္စည်းတွေပြင်အုပ်ချုပ်ရေးစီမံခန့်ခွဲရေးအတွက်စီစဉ်ထားတယ်လို့လည်းဆိုပါတယ်အခုရှိနေတဲ့စကန်နီယာလူနေထူထပ်ကျတဲ့လွန်ပြီးနေရထိုင်ရခက်ခဲတာကြောင့်ကျွန်းကိုပြောင်းရွှေ့မဲ့ဒုက္ခသည်တွေဖို့နေရတဲ့မှာပို့ပြီးလွတ်လပ်လပ်နေနိုင်လိမ့်မယ်လို့လည်းပြောပါတယ်ပြောင်းမဲ့ဒုက္ခသည်တွေအတွက်မွေးမြူရေးလေယာဉ်စိုက်ပျိုးရေးအခွင့်အလမ်းတွေအများပြားရနိုင်မှာဖြစ်တယ်လို့ကလေးတွေအတွက်ပညာရေးသမွေးဝန်ကြောင်းတင်တဲ့နေ့စီစဉ်ပေးမှာဖြစ်တဲ့ကြောင်းလည်းဒုတိယကော်မရှင်နာမင်းကြီးဟိုစိန်ကပြောပါတယ်ဒုက္ခသည်တွေအနေနဲ့ယာယီသဘောသာနေထိုင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာနေရရင်ပြန်နေမှာဖြစ်တဲ့အကြောင်းလဲ VOE ကိုပြောပါရစေ။စကန်နေထဲမှာတော့ကျုံးကိုပြောင်းလို့တဲ့ဒုက္ခသည်တွေကိုစီးရင်စတင်ကောက်ခံနေပြီးစကန်ကောင်းဆောင်တချို့ဒီကျုံးကိုကုလန်တော်ရောက်လေးလာနိုင်မှုဘင်္ဂလားဒေ့ရှ်အနာဘက်နေစီစဉ်နေတယ်လို့လဲဒုက္ခသည်တူက VOE ကိုပြောပါရစေ။ဒါပေမဲ့အများစုကတော့မသွားလို့ရဘူးဆိုပြီးတော့လည်းပြောကြပါရစေ။ဒုက္ခသည်တွေကိုထားမဲ့ကျုံးဟာမိုးရင်းမှာရေလွှမ်းမှုခံရလိမ့်ရှိပြီးအပူတိုင်းမုန်တိုင်းဖြတ်သန်းရဒေသဖြစ်တဲ့အတွက်ပြောင်းမယ်စီစဉ်ဖို့စိုးရိမ်မှုတွေလည်းရှိနေပါရစေ။ရင်းရဆိုတဲ့အသုံးလုံးကိုလက်မခံတဲ့မြန်မာဆွေရတော့ဒုက္ခသည်တွေကိုစစ်စစ်လက်ခံသွားမယ်အကြောင်းပြောဆိုထားတာဖြစ်ပါတယ်
ဟောင်ကောင်မှာလူမှုဆန္ဒပြပွဲကြီးတွေစတင်ဖြစ်လာစေခဲ့တဲ့အငင်းပွားစရာဥပဒေကြောင့်အာဏာပိုင်တွေတရားဝင်ပြန်ရုပ်သိမ်းလိုက်ပါပြီ။ရာဇဝတ်မှုကျွလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရဲအဆိုပြုတဲ့ဥပဒေကြောင့်လူမှုအတိုင်းဝိုင်းထဲမှာပဋိပက္ခဖြစ်ရတဲ့အတွက်ဒီဥပဒေကြောင့်ဟောင်ကောင်အုပ်ချုပ်ရေးဖွဲ့ကဆိုင်းငံ့ထားပြီးဖြစ်ကြောင်းနဲ့အခုတော့ဥပဒေကြောင့်တရားဝင်ရုပ်သိမ်းတယ်လို့လုံခြုံရေးဝန်ကြီးဂျွန်လီကလွှတ်တော်မှာဒီကိစ္စကြေညာခဲ့ပါတယ်။ဒီဥပဒေကြမ်းကြောင့်တရုတ်ပြည်မှာကြီးအစိုးရရဲ့ထိန်းချုပ်မှုဟောင်ကောင်မှာတဖြည်းဖြည်းပိုများလာနေပြီလို့ဆိုပြီးဂျွန်လတဲကစားလို့ထောင်တောင်းချီတဲ့ဟောင်ကောင်ပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြနေကြတာပါဆန္ဒပြပွဲတွေအချိန်မြင့်လာချိန်မှာအုပ်ချုပ်ရေးမှူးကယ်ရီလမ်းကဥပဒေကြမ်းကိုဆိုင်းငံ့ခဲ့ပေမဲ့ဆန္ဒပြသူတွေဘက်ကတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အတွက်ဆက်လက်တောင်းဆိုနေကြပါတယ်ဒီဥပဒေကြမ်းရုပ်သိမ်းရေးအပါအဝင်ဆန္ဒပြသူတွေဘက်ကအချက်၅ချက်ကိုတောင်းဆိုထားပါတယ်ဥပဒေကြမ်းကိုတရားဝင်ရုပ်သိမ်းကြောင်းမကြေညာခင်ဒီကနေ့နိုင်ပိုင်းအလိုမှပဲထိုင်ဝမ်မှာလူသတ်မှုနဲ့အလိုရှိနေတဲ့ဟောင်ကောင်အမျိုးသားချန်တောင်ကိုင်းကိုဟောင်ကောင်အချင်းထောင်ကနေပြန်လွှတ်ပေးလိုက်ပါတယ်ငွေမဲခဝါချမှုထောင်ဒဏ်ပြည့်သွားလို့ပြန်လွှတ်ပေးတာပါဒါပေမဲ့ထိုင်ဝမ်မှာသူ့ရဲ့ကိုဝင်ဆောင်ရီးစားကိုတတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထိုင်ဝမ်ကအလိုရှိနေပါတယ်သူ့ရဲ့အမှုကြောင့်ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရေးဥပဒေကြမ်းကိစ္စလူသိများပြီးဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ်ဒီချိန်ထဲမှာပဲဟောင်ကောင်အစိုးရအကြီးအကဲကယ်ရီလမ်းနေရာမှာဂျားဖြတ်ခေါင်းဆောင်တယောက်နဲ့အစားထိုးဖို့တရုတ်ပြည်မှာကြီးအစိုးရကစီစဉ်နေတယ်လို့ Financial Times သတင်းစာကြီးထဲမှာဖော်ပြခဲ့ပါတယ်ဆန္ဒပြသူတွေတောင်းဆိုနေတဲ့အတိုင်းအုပ်ချုပ်ရေးမှုကိုဖယ်ရှားတာလို့မဖြစ်အောင်လို့ဟောင်ကောင်အခြေအနေတွေတည်ငြိမ်အောင်တရုတ်ခေါင်းဆောင်တွေကအချိန်ဆောင်နေကြောင်းသတင်းစာထဲမှာရေးသားထားပါတယ
်အမေရိကန်နဲ့မြောက်ကိုရီးယားစစ်ဆင်ညှိနှိုင်းသူတွေရဲ့မကြသေးခင်တုန်းကတွစ်ဆုံမှုတွေဟာနှစ်သာရရှိပြီးမျောလင့်တာထက်ချင်းချကြဆွေးနွေးပြတဲ့အကြောင်းဆွေရင်တန်တမန်တူကပြောလိုက်ပါတယ်ဆွေရင်ထူးတန်တမန်ကန်ဟက်စတရဲ့ပြောဆိုချက်ဟာအော်တိုဘာလာဇန်ကစတော့ဟ ோம் မြို့မှာတွစ်ဆုံမှုအတွင်းအမေရိကန်ဘက်ကအဆိုပြုချက်တစ်တည်းတင်ပြနိုင်တာမျိုးမရှိဘူးဆိုပြီးမြောက်ကိုရီးယားကဆွဆွဲထားတာနဲ့တော့ကွယ်လွန်နေပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကြားတွေ့ဆုံမှုဟာနိုင်နဲ့ချီချမြင့်ခဲ့ပြီးမယံမနာဆွေးနွေးခဲ့ကြတဲ့အကြောင်းထူးတန်တမန်ကတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကအခမ်းအနားတစ်ခုအတွင်းဒီကနေ့ပဲပြောဆိုလိုက်တာလည်းဖြစ်ပါတယ်
ဗြိတိန်နိုင်ငံ Access နဲ့ Grace မျိုးက Watergate ဆက်မှုစုံတစ်ခုမှရပ်ထားတဲ့ဂုံတင်ကားထဲမှာလူသေအလောင်း39လောင်းကိုတွေ့ရှိခဲ့ပါတယ်သေဆုံးသူတွေကလူကြီး38ယောက်နဲ့ဆယ်ကျော်သက်တယောက်ဖြစ်ပုံရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။မြောက်ပိုင်းအိုင်ယာလန်တွေကအသက်25နှစ်အရွယ်ယင်မောင်းကိုလူတက်မှုနဲ့ဖမ်းဆီးစစ်ဆေးနေပါတယ်။သေဆုံးသူတွေဘသူဘဝဖြစ်တယ်ဆိုတာကိုပထမဦးစားပေးစုံစမ်းနေတယ်လို့ရဲကပြောပါတယ်။ Access နဲ့ရဲတပ်ဖွဲ့ရဲ့အပြောအရဘူလ်ဂေးရီးယားနိုင်ငံကနေလာတဲ့အဲ့ဒီဂုံတင်ကားဟာဗြိတိန်နိုင်ငံအနောက်ဘက်ဝေလာနေတဲ့ကအင်္ဂလစီကျွန်းရဲ့စိတ်ကမ်းဘက်ကနေတနင်္ဂနွေနေ့တော့ဝင်လာခဲ့တာဖြစ်ပါတယ်။ဒီစိတ်မကောင်းစရာဖြစ်မရအတွက်အင်မတန်တုန်လှုပ်ခဲ့ရတယ်လို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောကြပါတယ်ရှင
်။ပေါ်ဒူးနေညာပိုင်းထိတ်တန့်ရောက်တဲ့တွင်တွေကိုကိုအောင်လွင်ဦးနဲ့မဆုမြန်မုံတို့ပြောပြပေးခဲ့တာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားနေဆဲဖြစ်ပြီးတော့ဒီကနေ့မှာမင်းပြားမြို့နယ်ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်ဘက်မှာနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့တယ်လို့တပ်မတော်ရောအေအေဘက်ကပါပြောပါတယ်ကြောက်တော်မြို့နယ်ပစ်ခတ်မှုအတွင်းမှာအပေါအဝါကြီးရွာသားတွေထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်ဒီလိုအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မင်းပြားမြောက်ဦးမြို့နယ်တွင်ဒီကနေ့မှမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဘုံဖွဲ့မှုဖြစ်စဉ်တွေဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ကြုံတမတော်ပြောခွေရဘူမူကြီးဝင်းစောဦးက VUA ကိုခုလိုပြောပါတယ
်ဒီလိုဖြစ်တာနဲ့ဒုတိယရဲ့အနောက်မြောက်ဘက်မှာပေါ့နော်အရင်ကယာယီခြေကုပ်တစ်ခုစိမ့်လာရှိတဲ့အဲ့ရဲ့မြောက်ဘက်ကိုစစ်ပြီးနေနေချင်းနဲ့ထိတွေ့မှုဖြစ်တာဖြစ်တယ်ဒီနေ့မနေ့9နိုင်တော့မှာအဲကန်စောက်တိုင်းဌာနချုပ်တို့ကအေကအပေါဝါသားကနေပြီးတော့မှစိတ်ညောင်းနဲ့ညှပ်ပြတာရှိတယ်၄-၅ချက်ကျွန်တော်တို့အဲအပေါဝါဘက်ကိုပြန်ပြီးတော့မှတော့လက်နဲ့ချင်းနဲ့ပြန်ပြတာရှိတယ်အဲနောက်တစ်ခုကလည်းကျွန်တော်တို့ထုံးချုံမှုရင်းနှံတစ်ခုကိုလက်ကာရွာနဲ့ဝီသာလီကြားထဲပေါ့နော်အဲဒီမှာဒီကောင်နန်းပေါ်မှာကျွန်တော်တို့သုံးမြောင်ပေါ့နော်တန်ချောင်းနေထောင်ပြီးတော့မှကားကိုလာတဲ့အခါမှာအဲတိုင်းကြားတာပေါ့အဲမှာနည်းနည်းပြစ်ခတ်မှုနည်းနည်းရှိတယ်ပြန်ဟိုပန်းပြောင်းရဲ့ကြီးပဲချမ်းမှာဖြစ်နေတာတစ်ခုရှိတယ်ပန်းတော့တောင်းတော့တော့ဝိုင်း
ဒီမနေ့ကြောက်တော်မြို့နယ်တွင်ကကန်စောက်ခြေဆိုင်အမှတ်300အမြောက်တိုင်ရင်းကိုအေအေဘက်ကနေပြစ်ခတ်တိုက်ခဲ့တဲ့ကြောင်းအေအေပြောခွေရခိုင်တုခတ်ကပြောပါတယ
်ဒီမနေ့မှာတော့ကြောက်တော်အဲ့ဒီကန်စောက်မှာခြေဆိုင်တဲ့ဒီအမှတ်300ပေါ့ဒီကျွန်တော်တို့ကကနေပြီးတော့ဝင်ရောက်ပြစ်ခတ်တာတို့ရှိတယ်အတိအပြစ်ပြစ်ခတ်တာပေါ့ဗျအဲ့ဒီအမြောက်တကနေပြီးတော့ဒီဒေတာပြန်တစ်ခုလုံးကိုတို့ဒီရန်ကပြစ်ခတ်နေတဲ့ဥစ္စာကလက်နဲ့ရှိပြီးတော့ရှိနေပြီအခုဆိုလို့ရှိရင်ဒါကြွားတွေကိုဥတည်ပြီးတော့ပြစ်ခတ်လာတဲ့ဥစ္စာတွေဟိုများတာပေါ့နော
်နှစ်ဖက်ပြစ်ခတ်မှုဖြစ်စဉ်တွင်ကြောက်တော်မြို့နယ်ပေါ့ပေါ့ကြေးရွာမှာလက်နဲ့ကြီးကြီးကြားရပေါက်ကွဲဆဲလို့ ရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အပေါဝရွာသားသူကပြောပါတယ်
။အပေါဝစီရီယာဒီနေ့မနေ့9နာရီခွဲလောက်မှာကျွန်တော်တို့အပေါဝနဲ့တမန်ခွဲလောက်တဲ့လုံခုံခွဲဆိုတဲ့အမြောက်တင်းရဲ့တဲ့ကလက်နေကြီးလက်နေကြီးတွေပြည့်စုံကိုရှားရပါတယ်။ခင်းကားမနေ့20လောက်ပြီတော့နောက်ကျွန်တော်တို့ရောကိုလက်နေကြီးလာကြပါတယ်။လက်နေကြီးကြတော့ဥပျော်စင်ဆိုတဲ့အိမ်ကလက်နေကြီးကြပါတယ်။ဥပျော်စင်ရဲ့နောက်ပြီးတော့ပြည့်ရည်ကြီးလေးတွေနှစ်ယောက်တင်ရရပါတယ်။ဒါအချိန်ကအခုကတော့အပေါဝဖြစ်နေမှာပါ
တိမ်မရမှာလဲမင်းပြမြို့နယ်လက်ခုတ်ကျေးရွာဘက်မှာဘုံနှလုံးပေါက်ကွဲခဲ့ပြီးရွာသွင်းတပ်မတော်စစ်ကြောင်းကနေဝင်ရောက်လာပြီးတော့စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့မင်းပြမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ်
။ဟိုမင်းပြမြို့ရဲ့ခြေပဲလက်ခုတ်ကျေးရွာနားမှာလေဒီနေ့မနေ့7နှစ်ခွဲကျော်လမ်းမှာဘုံနှလုံးပေါက်တယ်။အဲဒီဘုံနှလုံးပေါက်တဲ့အခါမှာအမှန်ကတော့ရွာသွင်းကိုဝင်လာပြီးတော့ရွာကျတဲ့အကုန်လုံးကိုရွာလေကောင်မှစုပြီးတော့စစ်ဆေးတယ်။အင်းအင်းတွေကိုတက်ပြီးတော့ဝင်တယ်အဲ့တော့ဝင်ပြီးတော့ကနာယူဝမ်းကျလာကသူတို့ပြည်ကထွက်သွားတယ်။နောက်တစ်ခုကအသက်30အောက်လူငယ်လေးဆွေကျော်လောက်ကိုခေါ်သွားတယ်ဆိုပြီးတော့လည်းပြောကြတာရှိတယ်။အဲကျွန်တော်ခုနကလည်းဟောနေလုံဝချင်းပုံစံကတော့အားထားတဲ့လူ45ဦးတော့လွတ်ပြလိုက်ပြီးတော့ပြောတယ်
။တမတော်ကနေဖမ်းဆီးခေါ်ဆောင်သွားတဲ့ရွာသားတွေကိုပြန်လှုပ်ပေးရတဲ့ရေခိုင်းပြည်နယ်လုံချုံရေးနဲ့နယ်ဆက်ရေးရဝန်ကြီးကိုတင်ပြခဲ့ရမှာပြန်လည်လှုပ်ပေးခဲ့ပြီလို့ပြောဆိုကြောင်းဦးလှသိန်းအောင်ကပြောပါတယ်။လက်ခုတ်ကျေးရွာနီးဘုံခွဲမှုဖြစ်စဉ်မှာအေဖွဲ့ကနေဘုံခွဲပြီးရွာထဲမှာရှိနေတယ်ဆိုတဲ့တန်တရားနဲ့စစ်ဆေးခဲ့တာဖြစ်ကြောင်းတမတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကပြောပါတယ
်တမတော်စကြောင်းသူ့ဟာကိုနေနေချင်းလေးလုံနေတာအေရအဲ့ဒီတခုရွာနာနေပြီးတော့မှမိုင်းဆွဲပြီးတော့မှတိုက်ခိုက်တော့ရမူမိုင်းတလုံးခွဲတယ်ဘာမှတော့မဖြစ်ဘူးအဲ့ဒါနဲ့ကျွန်တော်တို့ကလည်းတခုရွာနာဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီတခုရွာပါညာမှာတော့တောင်ကျန်းသူဒီနားမှာရွာထဲမှာပိုအောင်နေလားအပါကန်ရှိလားမရှိဘူးလားသိကျင်တဲ့အတွက်ကြောင့်မို့အဲ့ဒီရွာတော့နည်းနည်းဝင်စစ်တာတော့ရှိတယ်
မနေ့ကလည်းမင်းပြမြို့နယ်တိုင်းတန်းရွာဘက်နဲ့ကြောက်တော်မြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မင်းပြမြို့နယ်တိုင်းတန်းရွာဘက်တိုက်ပွဲဟာပြင်းထန်ခဲ့ပြီးတမတော်ကလည်းရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အေအေဘက်ကပြောပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ထိခိုက်မှုတွေကတော့အတိမပြုတ်နိုင်သေးပါဘူး။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်စဉ်တွေမှာအရသားတွေထိခိုက်ဒိဆုံးမှုမတင်ကားလို့ဖမ်းဆီးရေးယူခံရမှုတွေကလည်းပုံမူများပြားလာနေတာပါ။မြန်မာစိုးရနဲ့တမတော်ကလည်းဖြက်လိဖြက်ပြူဟာနဲ့ရခိုင်တိုင်းဒေသတွေပေါ်မှာဖိနှိပ်နေတာကြောင့်အခြေအနေဆိုးရွားနေပြီးကုလသမဂ္ဂနဲ့နိုင်ငံတကာတိုင်းဝိုင်းကကြားဝင်ပေးဖို့ရခိုင်တပ်မတော်အေကနေအောက်တိုဘာလ22ရက်နေ့နေ့စွဲနဲ့ကြေညာချက်တရက်ကိုအင်္ဂလိပ်ဘာသာနဲ့ထုတ်ပြန်တောင်းဆိုခဲ့ပါရခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ထားတာပါအခုဆက်ပြီးတော့စာရေးစီရာဗမော်တင်အောင်အမှတ်တရအခမ်းအနားကျင်းပခဲ့တဲ့အကြောင်းကိုတင်ဆက်ပေးကြပါရစ်စာရေးစီရာဗမော်တင်အောင်ဟာစာဖတ်ပရိသတ်တွေနဲ့လူငယ်တွေအကြားမှာမျိုးချစ်စိတ်ရှင်သန်ကြီးထွားလာအောင်သူ့ရဲ့စာပေတွေကတဆင့်ကြိုးစားဆောင်ရွက်ခဲ့သူဖြစ်တယ်လို့သူ့ကိုချစ်ခင်လေးစားကြတဲ့စာပေအတိုင်းဝိုင်းကလူတွေကဒီကနေ့ကြားရောက်တဲ့ဗမော်တင်အောင်ကွယ်လွန်တဲ့42နှစ်ပြည့်အခမ်းအနားမှာပြောပါရစ်ဆရာဗမော်တင်အောင်ရဲ့သမီးကလည်းဒီအခမ်းအနားကိုတက်ရောက်လာတဲ့စာပေနဲ့နိုင်ငံရေးအတိုင်းဝိုင်းကပုံကိုယ်တွေကိုကျေးဇူးတင်ကြောင်းပြောပါရယ်အပြည့်အစုံကိုတော့ဒီအခမ်းအနားမှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါမယ်ရှင
်စပီးခေကာလာမြန်မာစာပေလောကမှာထင်ရှားခဲ့တဲ့စာရေးဆရာဗမော်တင်အောင်ကွယ်လွန်ခြင်း42နှစ်ပြည့်ကိုရန်ကုန်မြို့ YMCA ခန်းမမှာဒီနေ့အောက်တိုဘာ23ရက်ကကျင်းပခဲ့ရပါဒီခန္ဓာဟာသူတည်ဆုံးခဲ့တဲ့နေ့အမှတ်တရပွဲလို့ဆိုပေမဲ့သူလုံဆောင်ခဲ့တဲ့လုပ်ငန်းတွေကိုလူငယ်တွေအတူယူစေချင်တာကြောင့်လည်းရည်ရွယ်ပြီးလုပ်ခဲ့ရဖြစ်ကြောင်းစာရေးဆရာကိုလေးမြတ်က VOA ကိုပြောပါတယ်စာရေးဆရာဗမော်တင်အောင်ဟာအမျိုးသားလူမျိုးရေးတာဝန်ကိုသူကျွမ်းကျင်တဲ့စာပေနဲ့အကျိုးပြုခဲ့ကြောင်းသူကအခုလိုပြောပြပါတယ
်နောက်ဆရာကတကယ်တကယ်ကျတော့စာပေလောကထဲနေရတာနှစ်ပေါင်း30ကျော်လေးပါပဲဒါပေမဲ့30ကျော်လေးထဲမှာအကျဉ်းခံထားတာကနှစ်ပေါင်း15 18နဲ့18နဲ့ရှိပါတယ်အဲကြတော့တန်တဲ့18နဲ့18နဲ့ထဲမှာဆရာလုတ်သွားတဲ့အလုပ်တွေစာအုပ်တွေလုံအဲငညာရေးလုပ်ငန်းဆောင်ရွက်တာတွေနောက်ပိုင်းကကျန်းနေပြည့်စုံသွားတာအပြင်အမတန်းကိုလုံလုံလာလာလို့ပြောလို့ရအောင်လုတ်သွားတာရှိပါတယ်နောက်လူငယ်တွေလည်းဆရာလို့အလုပ်လုပ်နိုင်အောင်ကြိုးစားကြပါလို့ပြောချင်တာဒါတော့ပါပဲ
ဒီနေ့စာရေးဆရာဗမော်တင်အောင်ကွယ်လွန်တဲ့အနေ42နှစ်ပြည့်အထိမ်းအမှတ်ပွဲကိုလာရောက်တဲ့စာပေနဲ့နိုင်ငံရေးနေပယ်ကားလူတွေက100ကျော်လောက်ရှိပြီးအခုလိုစာပေအတွက်ဝန်ရံပေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ရှိကြောင်းစာရေးဆရာဗမော်တင်အောင်ရဲ့သမီးဖြစ်သူဒေါက်တင်တန်းယူက VOA ကိုပြောပါတယ
်ဖေကိုချစ်လို့လာရောက်အားပေးတဲ့ပြည်သူအားလုံးကိုကျေးဇူးတင်ပါတယ်ဒီရေးစည်းကြောင်းကဆက်လက်ဘဝဆက်ဆက်ရှင်သန်ပါစေအာမင်
စာရေးဆရာဗမော်တင်အောင်ဟာအသက်20ကျော်အရွယ်တည်းကစာရေးရေးခဲ့ရာဖြစ်ပြီး1945ခုနှစ်နိုဝင်ဘာလထုတ်ကြားတဲ့ကျော်မှာ နော်မူဂေးဆိုတဲ့ဝတ္ထုကိုဗမော်တင်အောင်စိုးရဲ့ကလောင်နံပါတ်နဲ့စတင်ရေးသားခဲ့ရပါဖာဇာဘလာအစိုးရလက်ထက်မှာအစိုးရရဲ့အာဏာချက်တွေကိုထောက်ပြဝေဖန်ရေးသားခဲ့ရကြောင်းနှစ်ရှည်ထောင်ဒဏ်ကြခံရပါတယ်1958-1963ခုနှစ်တွေမှာကမ္ဘာညီညာရေးကွန်ရက်ဗမာနိုင်ငံရဲ့အတွင်းမူဖြစ်ခဲ့ပြီးစာရေးဆရာဒဂုံတရားအပါအဝင်အခြားနိုင်ငံရေးနယ်ပယ်ကသူတွေနဲ့လည်းပြည်တွင်းညီညာရေးမှာလှုပ်ရှားဆောင်ရွက်ခဲ့ပါတယ်။စာရေးဆရာဗမော်တင်အောင်ဟာ1988အောက်တိုဘာ23မှာအဆုတ်ကင်ဆာနဲ့ရန်ကုန်ဆေးရုံမှာသေဆုံးခဲ့ပါတယ်။အသက်59နှစ်သူသေဆုံးတဲ့အချိန်ထိစာရေးရေးနေခဲ့တာဖြစ်ပြီးစုစုပေါင်းစာအုပ်80ကျော်လောက်ရေးသားနိုင်ခဲ့တယ်လို့မိသားစုဝင်တွေကပြောပါတယ်
။ကိုစောထဲတဲ့တင်ပေးပို့ထားတာပါ။အခုဆက်ပြီးတော့ Victoria အမှုနောက်ဆုံးရအခြေအနေကိုတင်ပြပေးခြင်းပါတယ်။နေပြည်တော် Wisdom Hill ပုဂ္ဂလိကမူကျောင်းကသုံးနှစ်အရွယ်မိန်းကလေးလိမ့်မိုင်းဆိုင်ရာဆိုကားခံရတာနဲ့ပတ်သက်ပြီးတော့ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုအမခံပေးဖို့လျှောက်ထားတာတရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်။ကိုအောင်ကြီးကိုအမခံမပေးတာကအမှုအရေးအသွေးကိုကြိုတင်ဆုံးဖြတ်ရရောက်မှာဖြစ်တဲ့အတွက်ဒီအစ်စ်မှမပေးသေးဘူးလို့တရားသူကြီးကဆုံးဖြတ်တဲ့အကြောင်းကိုအောင်ကြီးရဲ့ရှေ့နေဥက္ကမောင်စောကပြောပါတယ်။မူကျိုးကျောင်းရဲ့ဆရာမဖြစ်သူကတော့ဒေါ်နီလာအေးကတော့တရားခံဖြစ်ဆွဆွဲခံထားရသူကိုအောင်ကြီးဟာလင်းအကျန်းဖက်မှုမကျူးလွန်ခဲ့ဘူးလို့ဒီကနေ့ယုံကြည်မှတက်တည်ထွက်ဆူခဲ့ပါတယ်။ဒီအကြောင်းပြေဆုံးကို VUE သတင်းတော်စုစုကအမိမြန်သတင်းပေးပို့ထားပါရဲ့ရှင်။
နေပြည်တော်ကမူကြိုကျောင်းတစ်ခုဖြစ်တဲ့ Wisdom Hill မှာ Victoria လို့ခေါ်တဲ့သုံးနှစ်အရွယ်မိန်းကလေးလိမ်မိုင်းဆိုင်ရာစော်ကားခံရတာနဲ့ပတ်သက်ပြီးတန်တရားတရားခံအဖြစ်ဆွဆွဲခံထားရသူကိုအောင်ကြီးအာမခံရဖို့အတွက်သူ့ရဲ့ရှင်တွေကအကျိုးပန်းခဲ့ပါတယ်။ဒါပေမဲ့ဒီကနေ့ကိုချိန်မြောင်ယုံချင်းမှာတော့သူ့ရဲ့အာမခံလျှောက်ထားမှုပယ်ချခံခဲ့ရပါတယ်
။အာမခံချက်ကိုလျှောက်ထားတဲ့ကိစ္စနဲ့ပတ်သက်လို့ပါနော်။ဘယ်မှမပေးပါဘူး။
နေပြည်တော်တက္ကနခရိုင်တရားရုံးမှာဒီအမှုကိုစစ်ဆေးနေတာဖြစ်ပြီးမူကြိုးကျောင်းကဆီယာမဒေါ်နီလာအေးနဲ့ကျောင်းရဲ့ CCTV မှတ်တမ်းထိမ့်သိမ်းရသူကိုရန်အောင်ထေးကိုစစ်ဆေးခဲ့ပါတယ်။ဆီယာမရဲ့တပ်တွေထွက်ဆိုချက်တွေထဲမှာဆွဆွဲခံထားရသူကိုအောင်ကြီးဟာဗစ်တိုးရီးယားအပေါ်လိန်အကျန်းဖက်မှုမကျူးလွန်ခဲ့ဘူးလို့တရားရုံးမှာဖြေချခဲ့ပါတယ်။အခုတောက်လျှောက်စစ်လာတဲ့တပ်တွေထွက်ဆိုချက်တွေထဲမှာကိုအောင်ကြီးဟာတရားခံမဖြစ်နိုင်ဘူးဆိုတာတပ်တွေပြလို့ရနေပေမဲ့အမှန်တရားအတွက်ဒီအမှုကိုစစ်ဆေးနေတာလို့ကိုအောင်ကြီးရဲ့ရှင်နေဦးခင်မောင်စောကဒီကနေ့ရုံးချိန်အပြီးမှာပြောပါတယ်။
ကျွန်တော်တို့အခုဒီဆီယာမာလေးကိုစစ်လိုက်တဲ့အခါ5မိနစ်အတွင်းမိကို6ခု9ခုပြီးတာနဲ့ထိုင်လို့ရတယ်ကျွန်တော်တို့လိုချင်တာရသွားပြီတိုးတော့ကျွန်တော်တို့စစ်နေရတယ်မှန်ရပါတော့ပေါ့ရှာ
ပြီးခဲ့တဲ့ရုံချိန်မှာကိုအောင်ကြီးအာမခံရဖို့အတွက်သူ့ရဲ့ရှင်တွေကရှောက်လဲချက်တင်ခဲ့ပြီးဒါကိုအစိုးရဥပဒေအရရှိကကန့်ကွက်ခဲ့ပါတယ်ဒီကနေ့ရုံချိန်မှာအာမခံရမယ်လို့မျှော်လင့်ခဲ့တဲ့ကိုအောင်ကြီးရဲ့ဖခင်ဖြစ်သူကနောက်ရုံချိန်တွေမှာအာမခံရဖို့အတွက်ဆက်စူးစမ်းသွားမယ်လို့ဒီနေ့ရုံချိန်အပြီးမှာပြောပါတယ
်အာမခံပဲချရတယ်ပြီးခဲ့ပါကောင်ကလည်းတေကကံနဲ့ပေါ့နော်ဒီဘက်မှာတော့တရားသူကြီးရဲ့ဆုံးဖြတ်ချက်နဲ့ရမယ်လို့ထင်တာပေါ့သူရှေ့ရရင်တော့ကလည်းဒီဒုတိယကူကလေးလေးရကူနိုင်ကဟောကြီးပုံပြတော့မသိဘူးကိုကိုနဲ့ရလို့တယ်ပြောတာကျန်တဲ့အတိုင်းတန်တက်တည်နေတာကလည်းကြီးစွမ်းမှုသူ့မှာမရှိဘူးအဲ့တော့ကျွန်တော်တို့ကဒီဘက်ကိုကျွန်တော်မျှော်လင့်တာအမကရမယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့တော့ကအမကမရဘူးပေါ့နော်ညာအတွက်ကျောင်းစိတ်တော်မကောင်းဘူးဗျာအဲ့တော့နောက်ဘက်တွေလည်းကျွန်တော်ဆက်ပြင်ပါအဲ့ဒီဘောတော့ကြည့်ပါလေ
လူအများကစိတ်ဝင်စားနေကြတဲ့ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးနှစ်ဖက်ရှင်တွေရဲ့မီဒီယာအပေါ်ဖြေကြားချက်တွေဟာသူ့ရဲ့သားနှစ်ယောက်အပေါ်ထိခိုက်နစ်နာစေတဲ့ဆိုပြီး Wisdom Hill ချောင်းကြီးချက်ရေးမှူးဒေါ်အောင်မလှိုင်ကဗစ်တိုးရီးယားရဲ့မိသားစုဝင်တွေနဲ့နှစ်ဖက်ရှင်တွေကိုရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့ပါတယ်ဒေါ်မာလှိုင်ကဗစ်တိုးရီးယားအမှုမှာတရားလိုပြတက်တည်အဖြစ်တင်သွင်းခံထားရတဲ့သူ့ရဲ့သားနှစ်ယောက်ကိုတက်တည်အဖြစ်ကနေပယ်ဖျက်ပေးဖို့အတနာခံစားလျှောက်ထားပါတယ်။အဲ့ဒီလျှောက်ထားချက်ကိုဗစ်တိုးရီးယားရဲ့မိခင်ဖြစ်သူကကန့်ကွက်ကြောင်းဒကိနာခိုင်တရားရုံးမှာအောက်တိုဘာလ22ရက်နေ့ကတင်သွင်းခဲ့တာပါ။အဲ့ဒီပေါ်ကိုတန်တရားတရားခံအဖြစ်ဆွဆွဲခံထားရသူကိုအောင်ကြီးရဲ့ရှင်နေတွေကလည်းတရားရုံးတော်မှာဒေါ်မာလှိုင်ရဲ့သားနှစ်ယောက်ကိုတက်တည်အဖြစ်ပယ်ဖျက်ဖို့လျှောက်လာခဲ့ရင်ကန့်ကွက်သွားမယ်လို့ပြောဆိုထားပါတယ်။အချိန်ကာလ၅လကြာလာပြီဖြစ်တဲ့ဗစ်တိုးရီးယားအမှုရဲ့ဆယ်ချိန်မြောက်ရုံးချိန်ကိုလာမယ့်နိုဝင်ဘာလ6ရက်နေ့မှာဆက်လက်စစ်ဆေးသွားမှာပ
ါ VOA မြန်မာဝိုင်းရုံးမြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းမြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင်။
ပြည်ဝင်မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီရဲ့အပြစ်ခတ်ရစဲမှုတပ်တန်းကုန်ဆုံးမှုနှီးလာတဲ့အချိန်မှာပဲနေဆက်ကိုဖျက်ကျော်ပြီးတော့တဖက်အီရတ်နိုင်ငံခတ်အများစုနေတဲ့ဒေသတွေကိုထွက်ပြေးတဲ့ဆီးရီးယားအရေးအတွက်တွေတိုးလာတာတွေ့ရတယ်လို့အီရတ်မြောက်ပိုင်းမှာအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။တနင်္လာနေ့တနေ့ထဲမှာပဲအီရတ်နိုင်ငံနဲ့နေဆက်ဖျက်ကျော်ဝင်လာတဲ့ဆီးရီးယားက1900ကျော်ရှိတာမို့ဒါဟာတူရကီရဲ့ကျူးကျော်စစ်ဆင်ရေးစတင်ကလေးကဆိုရင်အများဆုံးဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက် Jill Gavlek ပြပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်
။အီရတ်နိုင်ငံမြောက်ပိုင်းမှာကက်သလစ်ခရစ်ယာန်ဘုန်းတော်ကြီးအီမန်နျူအယ်ယုခနာရဲ့ CAPNI အဖွဲ့ဟာအခုဆီးရီးယားကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတာဖြစ်ပါတယ်။ဒီအဖွဲ့ဟာအီရတ်နိုင်ငံမှာ IS ရှစ်တွေးကြော်တွေကြောင့်ဥယျာဉ်ပြောင်းရွှေ့ထွက်ပြေးကြရတဲ့အီရတ်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။ KRI လို့ခေါ်တဲ့အီရတ်နိုင်ငံတဲ့ Catch Data အာဏာပိုင်တွေကအခုဆီးရီးယားကထွက်ပြေးလာတဲ့ဒုက္ခသည်တွေသူတို့နိုင်ငံတဲ့ဝင်လာရေးအဆင်ပြေအောင်လှုပ်ဆောင်ပေးနေတယ်လို့ခရီးယံအဖွဲ့ဒုက္ခသည်ဆိုင်ရာအစီအစဉ်တာဝန်ခံတဦးဖြစ်တဲ့အီဘရာဟမ်ဘာဆူရာမပြောပါလေ
။ဒီမိသားစုတွေနေဆက်တွေဖြတ်ပြီးဒီကိုလာဖို့အကြောင်းတချို့ကြောင့်ခွင့်ပြုမထားတဲ့အတွက်သူတို့ကညဘက်တွေကြမှာပဲဝင်လာလေးရှိပါတယ်။လူမောင်ကိုအတွင်းသူတွေနဲ့ဖြစ်ဖြစ်သူတို့ဘာသာဖြစ်ဖြစ်ညဘက်ကြမှာနေဆက်ကိုဖြတ်လာကြတာပါ။ KRI လုံခြုံရေးတပ်တွေကသူတို့ကိုလက်ခံထားကြပါလေ။
ကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီကဦးဆောင်ပြီးသူတို့ကိုအီရတ်မြောက်ပိုင်းကရှိပီးသားဒုက္ခသည်စခန်းတွေမှာနေရာချထားပေးနေတယ်လို့လည်းဘာဆူရမ်ကပြောပါတယ်။အဲ့ဒီမှာဒုက္ခသည်စခန်းအရေးအတွက်အတော်များများရှိနေတာဖြစ်ပြီး2014ခုနှစ်တုန်းက IS စစ်သွေးကြော်ရဲ့တိုက်ခိုက်မှုခံရလို့ထွက်ပြေးလာရတဲ့ရေစတီတွေလည်းအဲ့ဒီကစခန်းတချို့မှာရှိနေစေဖြစ်ပါတယ်။တူရကီရဲ့ပြစ်ခတ်မှုနဲ့တူရကီရဲ့မဟာမိတ်ဆီးရီးယားပြည်သူစစ်တွေရဲ့တိုက်ခိုက်မှုတွေကြောင့်ထွက်ပြေးလာတဲ့သူတွေဟာအများအားဖြင့်အဝတ်တထည်ကိုတခုပြေးလာကြတာလို့လည်းသူကပြောပါတယ
်။သူတွေကအများစုကအရေးပေါ်အကူအညီတွေချက်ချင်းလိုနေတာပါ။စားစရာအပြင်အဝတ်အစားနဲ့ဆောင်းတွေလိုဆောင်းတွင်းအချိန်မရှိမဖြစ်ပစ္စည်းတွေလိုအပ်နေတာပါ။သူတို့နဲ့သူတို့ကလေးတွေအတွက်အသက်လူပြီးပြေးလာကြတာမို့ဒါတွေတည်မလာနိုင်ပါဘူးလေ။အတော့ကိုစိတ်မကောင်းစရာပါ။
တူရကီရဲ့စစ်စင်ရေးစတင်ခဲ့ခြင်းကလေးကဆိုရင်ဥယျာဉ်ရွှေ့ပြောင်းရတဲ့ဆီးရီးယားဒုက္ခသည်က36,000 ခွဲလောက်ရှိနေပြီ။အီရတ်ကိုနေဆက်ကျော်ဖြတ်ထွက်ပြေးလာသူပေါင်းက9,140ကျော်ရှိမယ်လို့နော်ဝေဒုက္ခသည်ဆိုင်ရာကောင်စီ NRC ကခန့်မှန်းပါတယ်။ကမ်ရှင်လီကဒုက္ခသည်တဦးဖြစ်တဲ့ရီဖာကတော့သူ့ယောက်ျားနဲ့သူတို့ဟာတမီး3ယောက်ကိုခေါ်ပြီးအီရတ်မြောက်ပိုင်းကိုထွက်ပြေးလာကြတာဖြစ်ပြီးလမ်းမတွေပေါ်မှာလူသေအလောင်းတွေကိုတွေ့ခဲ့ရတယ်လို့ NRC ကိုပြောပါတယ်။အီရတ်မြောက်ပိုင်းကိုလာနိုင်ဖို့အတွက်လူမှောင်ခိုသွင်းပေးသူကိုသူတို့မိသားစု5ယောက်အတွက်အမေရိကန်ဒေါ်လာ2,000ပေးခဲ့ရတယ်လို့လည်းဆိုပါတယ်။သူတို့အသက်မသေးပဲရှိခဲ့ပေမဲ့အတော့ကိုခံစားခဲ့ရတယ်လို့လည်းပြောတာပါ။ဆီးရီးယားနိုင်ငံသားတွေကိုသူတို့နိုင်ငံတဲကအကြမ်းဖက်မှုအန်ဒီရီကနေဘေးလွယာတိမ်းရှောင်နိုင်အောင်အခုတည်းပို့ပြီးလှုပ်ဆောင်ပေးတဲ့လို့ NRC တာဝန်ခံတဦးဖြစ်တဲ့တွန်ပီရီကော့စတာကပြောပါတယ်။
Most of them are children, women, and children.
ဘယ်ပါရစိတ်ပိုင်းပါအကြီးအကျယ်ထိခိုက်ခံစားနေရသူအများစုကကလေးငယ်တွေမြို့သမီးတွေနဲ့တကြီးရွယ်တွေပါဒါကြောင့်သူတို့တွေအီရတ်မှာဒုက္ခသည်အဖြစ်ခိုလုံဖို့နဲ့အကာအကွယ်ရနိုင်ဖို့အတွက်အာဏာပိုင်တွေဘက်ကရောတိုက်ခိုက်နေသူအလုံးကပါဒီဆီးရီးယားဒုက္ခသည်တွေဘေးလွတ်ရာစိတ်ချလက်ချသွားနိုင်အောင်လုပ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်
လာမယ့်လတွေအတွင်းအီရတ်နိုင်ငံမြောက်ပိုင်းကိုဆီးရီးယားဒုက္ခသည်9,000လောက်ထွက်ပြေးလာကြလိမ့်မယ်လို့မျှော်လင့်ရတာကြောင့်သူတို့ကိုအကူအညီတွေပေးဖို့ကုလသမဂ္ဂကရောအကူအညီပေးရေးအဖွဲ့တွေကပါအစီအစဉ်တွေလုပ်နေကြပါတယ်
။ဒေါက်ခင်မျိုးသက်ပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kilohertz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနောက်ဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာမြန်မာတနိုင်ငံလုံးဝက်သက်ယောဂကင်းစင်ရေးအတွက်ရင်သေးငယ်တွေရဲ့မိဘတွေပါပူးပေါင်းဆောင်ရွက်ဖို့လိုတဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကြောစန္တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
Garden of Proof တည်တည်ပြဖို့တာဝန်ကအမြဲတမ်းတည်လူဖက်မှာပဲကြားရတော့ပါတော့เนาะဒါကတော့ကျွန်တော်နိုင်ငံတကာကလက်ခံထားတဲ့ဥပဒေပေါ့တည်လူဖက်ကနေ
မြန်မာလူငယ်နှုတ်ဦးကိုတည်တံပေးတဲ့ထိုင်းတရားစီရင်ရေးနဲ့ပတ်သက်ပြီးတော့အာရှလူခွင့်ရေးကောင်စီကရှိနေဦးမင်းလွင်ဦးနဲ့ဥကြောစန္တာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။လာမယ့်အောက်တိုဘာ25ရက်နေ့နဲ့နိုဝင်ဘာ26ရက်နေ့တွေမှာမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ရင်သွေးမိဘတွေအနေနဲ့မိမိတို့ရင်သွေးငယ်ကလေးတွေကိုဝက်သက်ယောဂတိုးချက်ကာကွယ်ဆေးထိုးလုပ်ငန်းမှာပူးပေါင်းပါဝင်ထွန်းနှံပေးရင်းနဲ့ဝက်သက်ယောဂကင်းစင်တဲ့ဒေသတစ်ခုဖြစ်လာအောင်ဆောင်ရွက်တဲ့နေရာမှာဝိုင်းဝန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းကိုဒေါက်တာတန့်စောကစူးစီးတင်ပြပေးထားပါတယ်ရှင်
ထွက်တာတွေဟာဝက်သက်ယောဂဖြစ်ပေါ်ခံစားရတဲ့ကလေးငယ်လေးတွေကြုံတွေ့ရတဲ့ယောဂလက္ခဏာတွေပဲဖြစ်ပါတယ်။နောက်ဆက်တဲ့ဆူကျွတွေကိုဖြစ်ပေါ်ခံစားရပြီဆိုရင်တော့အဆုတ်ရောင်နာနဲ့အုံနောက်ရောင်နာလိုမျိုးပြင်းထန်တဲ့နောက်ဆက်တဲ့ဆူကျွတွေကိုခံစားရစေနိုင်ပြီးအသက်ဆုံးရှုံးတဲ့အထိဖြစ်စေနိုင်တာကြောင့်ရေသွေးငယ်လေးတွေကိုဝက်သက်ယောဂမဖြစ်အောင်ကူးစိုက်တင်တယ်လို့မြန်မာနိုင်ငံကလေးကျန်းမာပညာအဖွဲ့ဥက္ကဋ္ဌဖြစ်သူပေါမခဒေါက်တာဦးကျော်လင်းကပြောပါတယ်
။ဝက်သက်ကတာမန်ကြည့်ရင်တော့ဖျားတယ်အနည်းဆက်ထွက်တယ်ဆိုပေမဲ့ဝက်သက်မှာနောက်ဆက်တွဲယောဂတွေအများကြီးရှိပါတယ်။ဝက်သက်ကြောင့်နားပြေယိုတတ်တယ်ဝက်သက်ကြောင့်အဆုတ်ရောင်တတ်တယ်ဝက်သက်ကြောင့်ဝင်းနေပြတ်တတ်တယ်ဝက်သက်ကြောင့်မျက်လုံးကန်းနိုင်တယ်ဝက်သက်ကြောင့်အုံနှောက်ရောင်ပြီးတော့အသက်ရှုံးနိုင်ဆုံးနိုင်တယ်လို့ဝက်သက်ကြောင့်အတက်ယောဂါတွေဖြစ်ပြီးတော့တစ်သက်လုံးကုမရတဲ့ကလေးတွေလည်းဖြစ်နိုင်ပါတယ်ခင်ဗျဒါကြောင့်တစ်ဖက်မှာဒီလိုဖြစ်သွားရင်ကုမရနိုင်တဲ့အခြေအနေမျိုးကိုတစ်ဖက်မှာဒီလိုကာကွယ်ဆေးနှလုံးထိုးနှံခြင်းအဖြစ်တစ်သက်လုံးကာကွယ်နိုင်တဲ့ယောဂါမျိုးဖြစ်တဲ့အတွက်ကျွန်တော်အနေနဲ့နောက်ဆုံးတိုက်တွန်းချင်တာကတော့မိဘပြည်သူအားလုံးဟာမိမိတို့ရဲ့ကလေးသူငယ်တွေကိုပုံမှန်ကာကွယ်ဆေးတွေရောအခုလိုကြားဖြတ်ပြီးထိုးတဲ့ကာကွယ်ဆေးတွေရောထိုးနိုင်ကြပါလို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျမြန်မာနိုင်ငံမှာကလေးငယ်လေးတွေရဲ့အသက်9လပြည့်တဲ့အချိန်မှာဝက်သက်ယောဂကာကွယ်ဆေးကိုပထမအကြိမ်အနေနဲ့ထိုးနှံပေးကြတာပါဝက်သက်ယောဂကာကွယ်ဆေးဟာတစ်ချိန်တည်းထိုးနှံရုံနဲ့ရာနှုန်းပြည့်ကာကွယ်နိုင်မှုမလုံလောက်တာကြောင့်ကလေးငယ်လေးတွေရဲ့အသက်တစ်နှစ်ခွဲပြည့်တဲ့အချိန်မှာဒုတိယအကြိမ်ဝက်သက်ယောဂကာကွယ်ဆေးကိုမဖြစ်မနေထိုးနှံပေးဖို့လိုတယ်လို့ဘိုးတူချက်ကာဝယ်ဆေးထုတ်လုပ်ငန်းမှာလက်ထောက်ညွှန်ကြားရေးမှူးဖြစ်သူဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ်
။ကာဝယ်ဆေးရတော့ပုံမှန်အားဖြင့်တော့ကျွန်တော်က9လနဲ့18လပေါ့နော်။9လမှာတစ်ချိန်ထိုးပြီးရဲဆိုရင်တော့သူကဒီဟိုပါပေါ့ဒီကလေးတွေကထိုးရင်85ယောက်ကာဝယ်မှုအပြည့်ပါရမယ်ဆိုတော့ဘယ်85ယောက်ကလွတ်နေနိုင်မှာမသိသေးဘူး။အဲကြတော့ကျွန်တော်တို့ကအဲကြမို့9လမှာတစ်ချိန်18လမှာတစ်ချိန်9လရော18လရော2ချိန်လုံးအပြည့်ဝထိုးနိုင်တယ်ဆိုရင်တော့ကလေးကျွန်တော်တို့က more than 95% 97 98လောက်ထိကျွန်တော်တို့ကာဝယ်နိုင်မှာဖြစ်ပါတယ်။
ကာဝယ်ဆေးထိုးဖို့ကြံခဲ့တဲ့ကလေးငယ်လေးတွေဟာတဖြည်းဖြည်းစုပေါင်းလာပြီးသုံးလေးနှစ်ကြာလာတဲ့အခါမှာတော့ဝက်သက်ယောဂကိုခံနိုင်ရင်မရှိတဲ့သူအရေးအတွက်ဟာအစုလိုက်ပြုံလိုက်ဝက်သက်ယောဂဖြစ်တဲ့အခြေအနေတစ်ခုကိုရောက်လာအောင်တွန်းအားဖြစ်စေနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အရှိတောင်အာရှဒေသကြီးကာဝယ်ဆေးဆိုင်ရာအကြံပေးကော်မတီအဖွဲ့ဝင်တဦးဖြစ်သူပေါမောက်ခဒေါက်တာဦးစောဝင်းကပြောပါရယ
်ကလေးကတစ်နှစ်မှာကျွန်တော်တို့ကတသန်းလောက်ငွေဖောက်မှုရှိတယ်ဒီတသန်းလေးကနေပြီးတော့6000ခွဲကနေတသိန်းလောက်ကဒီကာဝယ်ဆေးမရဘူးဆိုလို့ရှိရင်သုံးလေးနှစ်ကြာတဲ့ခါကျဒီခန္ဓာရင်မရှိတဲ့လူတွေကစုပုံလာတယ်ဝက်သက်ယောဂတပြင်းယောဂတွေလိုမဟုတ်အင်တန်ကူးဆက်လွယ်ငါတယောက်ဖြစ်တာနဲ့နည်းနည်းလေးအနည်းကိုသွားလိုက်တာနဲ့ခန္ဓာရင်မရှိတဲ့လူဆိုကူသွားတယ်အဲ့တော့ဒါကထုံးတယ်ပဲပေါ့နော်နှစ်နှစ်သုံးနှစ်တစ်ချိန်မှာဝက်သက်ယောဂခန္ဓာရင်မရှိတဲ့ကလေးလေးတွေအောင်မှာတစ်နှစ်ကို10ရာရင်လုံးစုလိုက်သုံးနှစ်လောက်ဆိုလို့ရှိရင်30ရာရင်လုံးရှိလာတဲ့ခါကျရင်ဒီယောဂကပြန်ပြီးတော့ခေါင်းထောင်ထလာ
2023ခုနှစ်မှာမြန်မာနိုင်ငံအပအဝင်ရှစ်တောင်အခြားဒေသမှာဝက်သက်ရောဂါကင်းစင်နိုင်စီပုလုံဆောင်ချက်တွေကတခုအနေနဲ့လာမယ့်အော်တိုဘာလ25ရက်နေ့နဲ့နိုဝင်ဘာလ26ရက်နေ့တွေမှာမြန်မာတနိုင်ငံလုံးတိုင်းတာနဲ့တူးချက်ကာဝယ်စီးထူလုပ်ငန်းကိုတပြိုင်တည်းလှုံ့ဆော်သွားမှာဖြစ်တယ်လို့ဒေါက်တာအောင်နိုင်ဦးကပြောပါတယ
်။ဒီအော်တိုဘာမှာဆိုရင်ကျွန်တော်က25ကနေပြီးတော့ကျွန်တော်20နဲ့အဲဟိုက9ရက်အထိပေါ့ကျွန်တော်5ရက်လုံမယ်။နိုဝင်ဘာမှာဆိုရင်တော့ကျွန်တော်တို့26ရက်ကနေ28ရက်ထိ3ရက်ပေါ့။ဒါကတော့ကျွန်တော်တို့ကမြို့နယ်330လုံးမှာပထမအောက်တိုဘာမှာတော့96မြို့နယ်ကိုလုပ်တယ်ဒုတိယအဲနိုဝင်ဘာမှာတော့234မြို့နယ်ကိုလုပ်တယ်ဖြစ်တဲ့အတွက်အဲ့ဒီမှာရှိတဲ့နိုင်ငံလုံးမှာရှိတဲ့ကလေးမိဘတွေကိုထိန်းသိမ်းတွေလုပ်နေတာဒါတက်တက်ကြွကြွနဲ့ကိုယ်ကလေးတွေကိုစီရိုးစုရက်တွေကိုခေါ်လာပြီးတော့ထိုးနှံမှုကျွန်တော်တိုက်တွန်းပြောကြားလိုပါတယ်ဗျာ
ဝက်သက်ရောဂါကင်းစင်ရေးစီမံချက်မှာပါဝင်တဲ့ဝက်သက်ရောဂါတူးချဲ့ကာဝယ်စီးထူလုပ်ငန်းဟာကျမရင်းနဲ့အာကသာဝန်ကြီးဌာနတခုရဲ့အားနဲ့ဆွမ်းဆောင်နိုင်မှာမဟုတ်ပဲပြည်သူလူထုကပါပူးပေါင်းပါဝင်မှအောင်မြင်အောင်ဆောင်ရွက်နိုင်မှာဖြစ်တာကြောင့်အော်တိုဘာလ25ရက်နေ့နဲ့နိုဝင်ဘာလ26ရက်နေ့တွေမှာပြုလုပ်မဲ့ဝက်သက်ရောဂါတူးချဲ့ကာဝယ်စီးထူလုပ်ငန်းတွေမှာပြည်သူလူထုတရက်လုံးကပူးပေါင်းပါဝင်ဆောင်ရွက်ပေးကြဖို့လိုတယ်လို့ပမောက္ခဒေါက်တာဦးစိုးဝင်းကပြောပါတယ
်ဝက်သက်တိုက်တူးကာဝယ်စီးရာနော်ဒီကိုလာနဲ့တနည်းခွဲမှာကျွန်တော်ကနိုင်ငံတော်အနေနဲ့အခမဲ့ထိုးပေးနေပါဒီကဝေးသေးတွေဒီအနေရကင်းရှင်းနဲ့ကင်းရှင်းနဲ့ပြီးတော့ကြာလို့ရှိရင်ဘာမှလည်းအနေမရှိဘူးနော်အနေဘာမှအနေမရှိကြောင်းဆိုတာထိလဲထိရောက်မှုရှိတယ်ဒါကဘာမှတက်တည်ပြပြီးသားချက်ပဲအဲ့တော့ဒီဥစ္စာကိုနော်တေးချာချာလူတိုင်းကထိုးပြဖို့လိုပါ
လာမယ့်အော်တိုဘာလ25ရက်နေ့နဲ့နိုဝင်ဘာလ26ရက်နေ့တွေမှာမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ရင်သွေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးကလေးတွေကိုဝက်သက်ရောဂါတူးချဲ့ကာဝယ်စီးထူလုပ်ငန်းမှာပူးပေါင်းပါဝင်ထူနှံပေးရင်ဝက်သက်ရောဂါကင်းစင်တဲ့ဒေသတစ်ခုဖြစ်လာအောင်ဆောင်ရွက်တဲ့နေရာမှာဝိုင်းဝန်းကူညီဆောင်ရွက်ပေးလို့ရတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်ပေးထားတာပါအခုဆက်ပြီးတော့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်ထိုင်းနိုင်ငံလက်ကျွန်းလူသားမှုမှာမြန်မာလူငယ်အုပ်ကပြစ်မှုကျူးလွန်ကြောင်းသက်သေထင်ရှားမရှိဘဲနဲ့ထိုင်းတရားရုံးကသူတို့ကိုတည်ရန်ချမှတ်ခဲ့တာဖြစ်တယ်လို့ယူဆသူတွေထဲမှာအာရှလူခွင့်ရေးကောင်စီကရှေ့နေဦးမင်းလွင်ဦးလဲပါဝင်ပါတယ်မြန်မာနိုင်ငံပါဝင်အရှိတောင်အာရှနိုင်ငံအများစုနီးတူပဲထိုင်းနိုင်ငံဟာလည်းတရားစီရင်ရေးစနစ်ယိုယွင်းတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ဦးမင်းလွင်ဦးကဆိုပါတယ်အသေးစိတ်ကိုတော့ဦးမင်းလွင်ဦးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါတယ်ရှင်
မင်းတို့ခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးကြတာကထိုင်းနိုင်ငံမှာစေတံချမှတ်ထားခြင်းခံထားရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်ပါတယ်ဗြိတိန်နိုင်ငံကခီးသွွားနှစ်ဦးကိုဒီလူငယ်နှစ်ဦးစက်ခဲ့ရဆိုပြီးတော့အမှုရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးတော့စစ်စစ်ပြဖို့တာဝန် burden of proof ကဥပဒေကြောင်းအရဘယ်သူမှရှိပါလဲခင်ဗျာ
burden of proof စစ်စစ်ပြဖို့တာဝန်ကအမြဲတမ်းတရားလူဖက်မှာပဲကြားရတာပေါ့နော်ဒါကတော့ကျွန်တော်နိုင်ငံတကာကလက်ခံထားတဲ့ဥပဒေပေါ့တရားလူဖက်ကနေပြီးတော့တရားခံနေပြည်မှုကျူးလွန်နေမကျူးလွန်ဘူးဒါကြောင့်ဘာထောက်ထားရင်လဲဆွဲဆိုတယ်ဆိုတာကိုစင်ဆက်မပြတ်စစ်တီကံပြဖို့အတွက်တရားလူဖက်မှာအဓိကတာဝန်ရှိတာဖြစ်ပါတယ်
ဆိုတော့ဒီမှုမှာတော့ထိုင်းရဲတပ်ဖွဲ့ပေါ့သူတို့တရားဆွဲဆိုတင်ပို့တာထိုင်းရဲတပ်ဖွဲ့ထင်ပါတယ်နော
်ဟုတ်ပါတယ်ခင်ဗျ
ဆူရဆူရတရားဥပဒေကြောင့်ရဘလောက်ခိုင်ခိုင်လုံလုံစက်စစ်ပြနိုင်ခဲ့တယ်လို့ဆင်းရဲကြောက်နေသုံးသပ်မိပါလေခင်ဗျာသူတို့စက်စစ်ပြမှုဟာဒီလူငယ်တွေလူသတ်မှုကျွလွန်နေဆိုရက်ထင်ရှားတဲ့အထောက်အထားတွေနဲ့ပြပြောင်းပြသနိုင်ခဲ့ပါသလား
ကျွန်တော်တို့လေ့လာတွေ့ရှိသလောက်ပေါ့နော်ဒီလူဖက်ကနေတင်ပြတဲ့စက်တီကံချက်အထောက်အထားခိုင်ခိုင်လုံလုံကျွန်တော်တို့မတွေ့ရပါဘူးပြောရမယ်ဆိုလို့ရှိရင်တော့ဒီလိုဒီတန်ကြီးနေတဲ့လူတတ်မှုလူမျိုးမှာအဓိကရည်ပါတဲ့ DNA သက်တည်ခံချက်တွေစရာတွေကစလွယ်မှားနေတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရှိရပါတယ
်။ဟုတ်ကဲ့ DNA စစ်ဆေးတဲ့လူတွေတော့မှ DNA မတူဘူးဆိုပြီးတော့တရားရုံးမှာထွက်ဆိုရဲဆိုတာတွေ့ရပါတယ်
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီ DNA ဘက်ကနေပြီးတော့လေမှုကင်းစရာဝင်ပေါ့နော်အဲ့ဒါတွေတင်ပြတယ်။တရားခံဘက်ကနေပြီးတော့လေတကယ်ကျွမ်းကျင်တဲ့ဟုတ်ရန်စေပါရဂူရီကိုတင်ပြရဲအဲ့ဒီလိုတင်ပြတဲ့အခါမှာ DNA သက်တည်ခံချက်တွေကလွယ်မှားနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတော့ပေါ့နော်အဲ့တော့ဟိုရေကတင်ပြတဲ့သက်တည်ခံချက်ရဝင်းနဲ့ဇော်ရဲ့ DNA တွေ့တယ်လို့ဆိုပေမဲ့လည်းတကယ်တမ်းကျင်ပတပ်ပါဒီတတိယပုဂ္ဂိုလ်ကျွမ်းကျင်သူတွေရဲ့သက်တည်ထွက်ချက်အရတော့ဒီ DNA ကဝင်းနဲ့ဇော်ရဲ့ DNA မဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းတွေ့ရတယ်လို့တွေ့ရပါတယ်ခင်ဗျာ
ဆိုတော့ဒီမှုမှာသက်သက်အထောက်အထားလည်းမခိုင်းလုံဘူးဆိုတော့ရုပ်စွာအစုံဒီလူငယ်နှစ်ယောက်ဟာ benefit of doubt ဒါသံသရာရဲ့အကျိုးကိုခံစားပြီးတော့လွတ်သင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ပါတယ်ကျွန်တော်တို့ဒီမှုမှာစကြည့်မယ်ဆိုလို့ရှိရင်ဒီတရားခါနှစ်ဦးကိုဖမ်းဆီးပြီးတော့ရဲရနေပြီးခေါ်ယူစစ်ဆေးတယ်ရဲစခန်းမှာပဲနှိမ့်သိညှဉ်းပန်းတာတွေရှိတယ်ချင်းချောက်တာတွေရှိတယ်မင်းတို့ဒီမှုမှာမဝင်ခံဘူးဆိုလို့ရှိရင်မင်းတို့ကိုကပ်ပြလိုက်လို့ရတယ်ပြီးလို့ရှိရင်ချောင်းညှော်ပြလိုက်လို့ရတယ်ဆိုတဲ့အထိပြောခဲ့တယ်လို့ကျွန်တော်ပြီးရပါတယ်နောက်ပြီးတော့ဒီမှုမှာအဓိကအရေးကြီးတာကတော့ဒီဝင်းနဲ့ဇော်ကထိုင်းနိုင်ငံရဲ့ဥပဒေအသုံးနှုန်းစကားလုံးတွေကိုနားမလည်ဘူးအဲ့ဒီအချိန်မှာခေါ်ယူအသုံးပြုတဲ့စကားပြန်ကလည်းရဲနဲ့ပြင်းပြီးတော့ဒီမှုမှာတက်ပြေထောက်ထားခိုင်လုံနဲ့ဖြောင့်ကျဉ်မျိုးရအောင်ထွက်ဆိုသွားတယ်လို့ကျွန်တော်တို့ပြီးရပါတယ်ဒါကြောင့်ကျွန်တော်တို့ကဒီမှုမှာဝင်းနဲ့ဇော်ကအမှန်တကယ်ပြင်းမှုကျူးလွန်ခြင်းမရှိဘဲနဲ့အခုလိုမျိုးပြပေးရေးယူခြင်းခံထားရတယ်ဆိုတာကိုကျွန်တော်တို့ကြည့်ရပါတယ
်။ဟုတ်ကဲ့ဒီတရားမှာကျွန်တော်မိကျင်တဲ့မိကွန်းနှစ်ခုရှိပါတယ်။ဘာဖြစ်လို့ဒီလူငယ်နှစ်ယောက်ကိုပြင်းမှုမကျူးလွန်ဘဲနဲ့အတင်းအဓမ္မစေတံချက်မှတ်ရသလဲ။ဒါဟာတစုံတစ်ခုအကျိုးစီးပွားလားဘယ်လိုကြောင့်လဲ။တည်ဆုံးရတဲ့လူတွေဘက်ကဒီဟာကို justice ကိုလူကျင်လို့ဆိုပြီးတော့အတင်းအဓမ္မဖိအားပေးပြီးတော့လုခိုင်းတယ်ဆိုတဲ့သဘောမျိုးလဲ။မဟုတ်ဘူးလို့ကျွန်တော်ကြားပါတယ်သူတို့ကိုယ်တိုင်ကတော့ဟာဒီကိစ္စမှာဒီလူငယ်နှစ်ယောက်သက်တယ်ဆိုရင်ပသက်ပြီးသံသယရှိလို့ကျွန်တော်ကြားပါတယ်ဘာဖြစ်လို့ထိုင်းတရား
တွေက
ထိုင်းတရားငါတို့ကိုအညှိုးထားပြီးစီတံပေးသလိုဖြစ်နေပါဘောစီတံချမှတ်သလိုဖြစ်နေပါဘောခင်ဗျာ
ပထမဦးဆုံးကထိုင်းနိုင်ငံကကဘာလက်ခီးသွားတွေကနေပြီးတော့အဓိကဝင်ငွေရနေတဲ့နိုင်ငံဖြစ်တယ်အဲ့တော့ဒီလိုမျိုးလူသားမှုဖြစ်တဲ့အခါမှာအများဆုံးကော်ထုတ်နိုင်ဖို့အတွက်ပြည်အပြင်းမှုတွေရှိတဲ့အခါမှာအစိုးရပြောသလိုပေါ့နော်တာဝန်ရှိတဲ့ရဲအရာရှိတွေဥရေအရာရှိတွေစတာတွေပူပေါင်းပြီးတော့ဒီလိုမျိုးအမှုကိုတိဆောက်ပြီးတော့ဆွဲဆိုရဲလို့ကျွန်တော်တို့ပတ်မှောက်ဆုံးပြောလို့ရပါတယ်။နောက်ပြီးတော့တခါဒီမှုမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့သူတွေကလည်းငွေကြေးရှိန်ဝါကြီးမားတဲ့သူတွေဖြစ်တယ်အဲ့တော့ရဲတပ်ဖွဲ့ကလည်းဒီထိုင်းနိုင်ငံရဲ့တရားစီရင်မှာကတော့ပြောသလိုပေါ့နော်ငွေကြေးအချိန်ဝယ်ကြီးမားတဲ့သူတွေအာဏာရှိတဲ့သူတွေလွှမ်းမိုးချိန်နေနေတာတော်တော်များများရှိနေပါသေးတယ်။အဲ့ဒါကြောင့်ဒီမှုမှာဆိုတာပြောသလိုမျိုးဝင်းနေစော်ကိုတကယ်တမ်းကျူးလွန်ခြင်းမအထောက်အထားမတွေ့ရတော့လည်းပဲနိုင်ငံခြားသားလေးဖြစ်တဲ့နောက်ပိုင်းမှာကိုညီနိုင်မဲ့သူလည်းရှိမှာမဟုတ်ဘူးဒီလိုမျိုးအမှုကိုငါတို့များဆွဲတင်ပြီးတော့ပြည်တံပေးလိုက်နေသူရှိရင်ငါတို့ရဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းပေါ်မှာလည်းနိုင်ငံခြားသားတွေယုံကြည်မှုရှိလာမယ်ဆိုတဲ့အချက်နဲ့တည်းလည်းပါလိမ့်မယ်လို့ကျွန်တော်တို့ကတော့ယူဆပါတယ
်ဆိုတော့တေခန်းအစ်စ်ကိုဖော်ထုတ်နိုင်တဲ့အခြေအနေရောဘာကြောင့်မရှိရသလဲရော
အဲကျွန်တော်တို့ပြရတလောက်ကတေခန်းစစ်ကြည့်တဲ့သူကဒီငွေကြေးအချိန်ဝါရှိတဲ့သူတွေရဲ့လက်ကင်တုံးလိုမျိုးဖြစ်နေတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါဒီငွေကြေးတက်နိုင်တဲ့ဟိုတယ်ပိုင်ရှင်ကပဲဒီမှုမှာတက်တဲ့ကအထောက်အထားတွေအကုန်လုံးကိုဖြောက်ပြက်နိုင်မှုတွေရင်းနဲ့ပူပေါင်းပြီးတော့ဆောင်ရွက်တယ်ဆိုတာမျိုးလည်းကျွန်တော်တို့ကြားပါတယ
်။ဆိုတော့ထိုင်းနိုင်ငံရဲ့တရားဥပဒေစနစ်ကိုကျွန်တော်နည်းနည်းမေးခွန်းထုတ်ချင်ပါတယ်။ထိုင်းဟာအစောတုန်းကဒီမိုကရေစီဖြစ်လာအခုတော့ဒါဒီမိုကရေစီတစ်ပိုင်းပြန်ဖြစ်နေပြီပေါ့လေ။ညသောအဖြစ်ဒီမိုကရေစီနိုင်ငံတွေမှာတရားစီရင်ဟာလွတ်လပ်တယ်တရားစီရင်ဟာမျှတမှုရှိရဲဆိုပြီးလူတိုင်းကခံယူထားရတာဖြစ်ပါတယ်ဆိုတော့ထိုင်းနိုင်ငံတရားဥပဒေစနစ်ကဒီမိုကရေစီဖြစ်ခဲ့ရတာ ਨੇ ဘယ်နေရာမှာသွားပြီးမှတ်သောတယ်ခင်ဗျာ
အာထိုင်းနိုင်ငံရဲ့တရားစီရင်စနစ်ကကျွန်တော်တို့အရှိတောင်အစနိုင်ငံတွေမှာဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံနဲ့စိတ်တော့တူခြားလာတယ်လို့တော့မဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့ကဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရက်နေ့ကြပဲဖြစ်သွားတာရှိတယ်လေတရားသူကြီးတယောက်ကကိုယ့်ကိုယ်ကိုတနန်းနဲ့ပြစ်ပြီးတော့အဆုံးစီရင်တဲ့ကိစ္စဖြစ်သွားတယ်စစ်တပ်ကလဲဆိုတဲ့အကြမ်းဖက်မှုတိုက်ပြည့်ရေးဥတွေရာ၃ယောက်ကိုပြည်တံပေးခိုင်းတယ်၂ယောက်ကိုတက်တဲ့ကြုံပြည်တံကြမှာဖို့အတွက်ပြားပေးတယ်တကယ်တမ်းအမှုဖြစ်စေတဲ့အခါမှာအဲ့ဒါတွေမပေါ်ပေါက်တဲ့အတွက်တရားသူကြီးကိုယ်တိုင်ကရဲခံနေကိုလှုပ်ပေးပြီးတော့မိမိကိုမိမိအဆုံးစီရင်သွားတဲ့တာရကမျိုးလေးရှိပါတယ
်။ထိုင်းနိုင်ငံ
ထိုင်းနိုင်ငံရဲ့တရားစီရင်မှာကကျွန်တော်တို့ဒီအာဏာပိုင်တွေရဲ့ငွေကြေးတတ်နိုင်တဲ့သူတွေကတော်တော်များများလွှမ်းမိုးချေလဲနေသေးပဲရှိသေးတယ်လို့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
။ခုနတရားသူကြီးကိုကိုလှုပ်ပြန်သွားတာထိုင်းနိုင်ငံမှာပေါ့နော်။
ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီထိုင်းတောင်ပိုင်းမှာပါရလာဒီသားခရင်တရားသူကြီးပါဒီရနေ့ပဲဖြစ်သွားတာပါဗျာ
တရားသူကြီးကို၌ကတရားဥပဒေအတိုင်းမှန်မှန်ကန်ကန်ကျင့်သုံးနိုင်မှမရှိတဲ့အတိုင်းပြဖြစ်နေတာပေါ့
ဟုတ်ပါတယ်ခင်ဗျာနေသက်ဒီသားတခြားမှာတိုင်းသားဒီသားတွေကလာရောက်ပြီးတော့လှုပ်လှုပ်ကြိုင်တဲ့သူတွေမသိနားမလည်တဲ့သူတွေတော်တော်များများဥပဒေနဲ့ဖန်စီပြစ်ပေးခံရတဲ့ကိစ္စတော်များများရှိတယ်ဆိုတော့ကျွန်တော်တို့နေသက်ဒီသားမှာညီကလေးကအတွေ့အကြုံတွေရတွေ့ရပြီဖြစ်ပါတယ
်ဦးမင်းလူတို့ရဲ့အာရှလူခွင့်ရေးကောင်စီအနေနဲ့ဟောဒီကိစ္စနဲ့ပတ်သက်ပြီးတော့သုရေသနာပြုတာတစုံတရာဖော်ထုတ်ပြောတာတွေများရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာကျွန်တော်တို့ဒီတိုင်းနိုင်ငံရဲ့တရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဒီလူခွင့်ရေးရှင်နေစုံချိုင်းပျောက်ဆုံးသွားတဲ့ကိစ္စနော်ခုချိန်ဒီကိုဘယ်သူတက်သွားမှမသိသေးပဲနဲ့ပျောက်ဆုံးသွားတဲ့ကိစ္စနောက်ပြီးတော့တခါ section ဆိုရတဲ့ချက်တွေမှာဥပဒေနဲ့တက်ပြတ်တဲ့ကိစ္စစတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အင်းဆက်မပြတ်ဟုတ်ပြပြောဆိုတာရှိတယ်တောင်းဆိုမှုတွေလေစင်စက်မပြလုပ်နေတာရှိပါတယ
်ခိုင်းနှန်းတဆက်တဲ့အကျုံဝင်မြင်ချင်လို့မေကွန်တခုမေးချင်ပါသေးဖိလစ်ပိုင်မှာလည်းပဲမူရေးဆေးဝါးနှိမ့်နေတဲ့နေရာမှာတရားဥပဒေမဲ့ဆက်ဖြတ်မှုတွေရှိတယ်လို့ပြောကြပါတယ်ဆိုတော့အစ်တောင်အရှတ်တခုလုံးလွှမ်းခြုံပြီးပြောရမယ်ဆိုရင်တရားဥပဒေစနစ်ဟာယိုယွင်းနေတဲ့ဘာညာဝေဖန်နေကြတာမြန်မာတနိုင်ငံနဲ့မဟုတ်ဘူးလို့ဖြစ်နေတာပေါ့ဗျာ
ဟုတ်ပါတယ်ခင်ဗျာအဲ့ဒီမြန်မာတနိုင်ငံနဲ့မဟုတ်ပါဘူးကျွန်တော်တို့ရှိတောင်အာရှနိုင်ငံတွေမှာဥပမာပြောရရင်ကျွန်တော်တို့ကမ္ဘောဒီးယားပေါ့နော်အတိုက်အခံပါတီကိုထောက်ခံတဲ့ဂျာနယ်လစ်တွေကိုဖမ်းဆီးရေးယူတဲ့ကိစ္စတွေရှိတယ်။ဒုနီတူစွာပဲဗီယက်နမ်မှာလည်းကွန်မြူနတီပါတီရဲ့တော်မှုမှုကိုဆန့်ကျင်တဲ့ကိစ္စရပ်တွေမှာပြင်းထန်တဲ့အပြစ်ပေးမှုတွေလုပ်ဖို့အတွက်တရားရုံးတွေကို PRP ခံရတယ်။လာအိုနိုင်ငံမှာလည်းဒီလိုပါပဲလူခွင်လှုပ်ရှားတဲ့သူတွေဘာပေါ့ဝင်ချင်းထိမ့်သိင်းလှုပ်ရှားတဲ့သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေပေးနေတာတွေကျွန်တော်တို့အများအားတွေ့နေရပါတယ်။အရှိတောင်အာရှမှာစံထားပြီးပြောလို့ရတဲ့နိုင်ငံဆိုလို့စင်ကာပူနိုင်ငံရှိတယ်။ဒုတိယမဆိုးဘူးလို့ပြောလို့ရတဲ့နိုင်ငံကတော့မလေးရှားနိုင်ငံရှိတယ်ပေါ့ဗျာ။ဒီနိုင်ငံကလွယ်လို့ကျန်တဲ့နိုင်ငံဒီမှာကတော့အာဏာပိုင်တွေနဲ့ဝေကြီးတက်နိုင်သူတွေရဲ့လွှမ်းမိုးချေလှယ်မှုကိုတရားရုံးတွေကမင်းဆန်နိုင်စွာမရှိသေးဘူးဆိုတာကျွန်တော်တို့အများအားတွေ့နေရပါတယ်။
နိဂုံချောင်းရောဒီတရားဥပဒေစနစ်ချွတ်ချုံကျနေရဆိုတာနိုင်ငံတစ်ခုချင်းရဲ့ပြဿနာမဟုတ်ဖ ೇನೆ ဒေသတစ်ခုလုံးရဲ့ပြဿနာဒေသတွင်းပြဿနာတရားလို့တောင်ပြောလို့ရတယ်ဆိုတဲ့ဘောပေါ့
ဟုတ်ပါတယ်ခင်ဗျာနိုင်ငံတော်အနာဘိုင်းကြီးရဲ့အကျိုးစီးပွားလဲထိခိုက်လာမယ်နောက်ပြီးတော့တခါငွေချင်းကျေးရှင်ကြီးရဲ့ညူပြစီမံကိန်းတွေလဲထိခိုက်လာမယ်ဆိုလို့ရှိရင်တရားစီရင်စနစ်တွေကကျွန်တော်တို့အရှိတောင်အာချမှာအခက်အခဲမှာမှာရှိနေတဲ့အခြေအနေမရောက်သေးဘူးလို့ကျွန်တော်တို့ပြောနိုင်ပါတယ
်ဦးကျော်စံတာရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတော့လာမယ့်စနေညတိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတည်ပြုပါရစေရှင
်ဒေါ်ရရှင်များရှင်ရှင်းပြ2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါဒီကနေ့ရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်အနေနဲ့ရောအစိုးရနဲ့လွှတ်တော်အထွန်းမှာလူထုအထွေတာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူထုမျှော်လင့်ချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်ကိုယ်အထွေဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရရှင်။
စနေညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် 2019အမျိုးသမီးကမ္ဘာဖလားကိုကြည့်တဲ့သူအရေအတွက်ဟာစံချိန်တင်ခဲ့တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောလိုက်ပါတယ်။2020တိုကျိုအိုလံပစ်ပြိုင်ပွဲရဲ့အားကစားပွဲတစ်ချို့ကတော့နေရာရွှေ့ပြီးကျင်းပသွားဖို့ IOC ဘက်ကစီစဉ်နေပါတယ်။မြန်မာကျက်တောင်စားသမားတက်ထားသူစားဟာအရေးနိုင်ငံကကျက်တောင်ပြိုင်ပွဲမှာနှစ်နှစ်ဆက်တိုက်ဘိုးဆွဲသွားခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ရင်ဆုံးတော့အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေနဲ့စကြပါတယ်ဒီတစ်ပတ်အင်္ဂလန်ပရီးမီးယားလိဂ်မှာတော့ Man City Chelsea နဲ့ Leicester အသင်းတွေအနိုင်ရပြီးတော့ Liverpool ကတော့နိုင်ပွဲတွေရပ်သွားခဲ့ပါတယ်စနေနေ့ကပွဲစဉ်တွေမှာ Chelsea က Newcastle ကိုတကူးကိုမရှိနိုင်နိုင်ပြီး Leicester က Burnley ကိုငကိုးတကူးနဲ့နိုင်ပါတယ် Champion Man City ကတော့ Crystal Palace ကိုအဝေးကွင်းမှာငကိုးကိုမရှိနိုင်နိုင်သွားပြီးတော့ Tottenham ကတော့ Watford နဲ့တကူးစီတေးကျသွားပါတယ်တနင်္ဂနွေနေ့ကတော့ Manchester United နဲ့ဇာထိတ်ကပြေးနေတဲ့Liverpool တို့ Old Trafford မှာတွေ့ခဲ့ကြပါတယ်။36မိနစ်မှာ Man U ကဂိုးစားရပါတယ်။ James ကညာဝင်းကတင်ပေးလိုက်တာကို Rashford ကဂိုးရှိကနေပိတ်သွင်းလို့ Man U ဂိုးစားရပါတယ်။ဒီဂိုးမတိုင်ခင်မှာ Man U တင်းကဘောလုံးဖြတ်တာကျန်တယ်ဆိုပြီးတော့ Liverpool ကစားသမားတွေကဂိုးမပေးဖို့ကန့်ကွက်ခဲ့တာကြောင့် VAR ပြန်ကြည့်တာမှာဒိုင်းကပြစ်ဒဏ်ဘောမဟုတ်ဘူးလို့ဆုံးဖြတ်တဲ့အတွက် Man U တင်းဂိုးရသွားပါတယ်။ပထမပိုင်းမပြီးခင်မှာ Liverpool ကတကူးပြန်ချေခဲ့ပေမဲ့ VAR မှာပြန်ကြည့်တဲ့အခါမှာလက်ထိတာကြောင့် Liverpool အသင်းကိုမရခဲ့ပါဘူးဒါပေမဲ့85မိနစ်မှာတော့လီဗာပူးဘယ်ဝင်းကနေ98တင်ပေးလိုက်တာကိုလူစားဝင်လာတဲ့လလားနာကအနီးကပိတ်သွင်းလို့လီဗာပူးအသင်းဟာခြေပါကိုရပြီးတော့နောက်ဆုံးမှာတကိုးစီနဲ့တည်ဖြစ်သွားပါတယ်ဒါကြောင့်လီဗာပူးအသင်းရဲ့နိုင်ပွဲတွေဟာ Old Trafford မှာရပ်တန့်သွားခဲ့ပါတယ်လီဗာပူးနီးပြရာဂန်ကလပ်ကတော့မယူသင်းရတဲ့ဂိုးကိုပြစ်ဒဏ်ဘောလို့မတက်မှာပဲဂိုးပေးလိုက်တဲ့အတွက်မကြေမနက်တွေဖြစ်နေခဲ့ပါတယ်ဒီပွဲနဲ့ပတ်သက်ပြီးမန်ယူနီးပြဆိုးရှားကတော့
I'm disappointed on behalf of the players because I thought the effort they
ဒီပွဲတွေကြာတော့လို့စိတ်ပျက်မိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကစားသမားတွေအားလုံးစွမ်းကုန်ကြိုးစားခဲ့တယ်လို့ပိတ်သက်တွေကလည်းစွမ်းကုန်အားပေးခဲ့ကြတာပါ။ဒါကြောင့်ကျွန်တော်တို့နိုင်သင့်တယ်လို့ထင်ပါတယ်။ပွဲပြီးကနေမှတော့ Liverpool ကကျွန်တော်တို့ကိုဖိအားပေးပြီးတော့တိုက်စစ်ဆင်ခဲ့လို့ကျွန်တော်တို့တော်တော်လေးခံကစားခဲ့ရပါတယ်။ဒါပေမဲ့လည်းကျန်တဲ့အချိန်မှာတော့သူတို့သိပ်ပြီးအခွင့်အရေးမရခဲ့ပါဘူး။ကျွန်တော်တို့တစ်ချက်ကလေးလွတ်သွားချိန်မှာဂိုးပေးလိုက်ရတာပါ
။ Liverpool အသင်းဟာဒီပွဲတည်ကြသွားတာကြောင့်25မှတ်နဲ့ဇယားထိပ်မှရှိနေပြီးတော့ Man City ကတော့19မှတ်နဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ။2019မျိုးသမီးကမ္ဘာဖလားကိုကြီးတဲ့သူရေအတွက်ဟာစံချိန်တင်ခဲ့တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကပြောလိုက်ပါတယ်။ပြည်ထောင်နိုင်ငံမှာကျင်းပတဲ့ဒီ2019မျိုးသမီးကမ္ဘာဖလားကိုရုပ်သံလိုင်းနဲ့ပါဝင်ကမ္ဘာတဝန်းကမီဒီယာအားလုံးကနေကြည့်ရှုသူဟာ1.1 billion အထိရှိခဲ့တယ်လို့ FIFA ကပြီးခဲ့တဲ့တောက်ချာနေ့မှာပြောပါတယ်ဒီတဲက993သန်းကရုပ်သံကနေကြီးရှုတာဖြစ်ပြီးတော့2015တုန်းကထက်30ရာခိုင်နှုန်းတက်လာတယ်လို့ပြောပါတယ်ဒါပြင် Digital Electronic Media တွေကနေကြီးရှုတူတာဆိုရင်လည်း2015မှာ86သန်းပဲရှိရာကနေအခုဒီချိန်မှာတော့481သန်းခွဲအထိရှိခဲ့တယ်လို့ပြောပါတယ် Digital Media တွေကနေကြီးရှုသူဟာကြီးရှုသူစုစုပေါင်းရဲ့43ရာခိုင်နှုန်းရှိပြီးတော့အမေရိကန်နဲ့နယ်သာလန်တို့ရဲ့နောက်ဆုံးဖိုင်နယ်ကိုတိုက်ရိုက်ကြီးရှုသူအရေအတွက်ကတော့ 82.18 တန်းရှိခဲ့တာကြောင့် 2015 ထက်စာရင် 56 ရာခိုင်နှုန်းများလာတယ်ဆိုပြီးတော့ FIFA ကပြောပါရယ်ခင်ဗျာ။ဘူလ်ဂေးရီးယားအသင်းနီးပြဘောလကော့ဖ်နဲ့ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌတို့ဟာယာတုကနေနှုတ်ထွက်လိုက်ပါပြီ။ဘူလ်ဂေးရီးယားအသင်းဟာပြီးခဲ့တဲ့ယူရို2020ခြေစစ်ပွဲမှာအင်္ဂလန်ကို 6-9 ဂိုးမရှိနဲ့ရှုံးပြီးတော့ဘူလ်ဂေးရီးယားပရိသတ်တချို့ကလည်းအင်္ဂလန်အသင်းကလူမဲကစားသမားတွေကိုလူမျိုးရေးခွဲခြားတဲ့အနေနဲ့အော်ဟစ်လောင်ပြောင်ခဲ့ပြီး၄ရက်ကြာမှာနီးပြခရက်စမီယာဘာလကော့ဖ်နှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။ဘူလ်ဂေးရီးယားအသင်းဟာယူရို2020ခြေစစ်ပွဲမှာ၃မှတ်သာရထားပြီးခြေစစ်ပွဲမအောင်တော့တာကြောင့်နီးပြနှုတ်ထွက်သွားတာဖြစ်တယ်လို့ဘူလ်ဂေးရီးယားအသင်းရဲ့အမှုဆောင်မန်နေဂျာဘော်ရစ်လာပိုပော့ဖ်ကပြောပါတယ
်
။ဒီစီဝေးကအရေးကြီးတာတစ်ခုကနီးပြဘာလကော့ဖ်နှုတ်ထွက်လိုက်တာပါ။သူနေရာမှာနီးပြတယောက်ကိုစားထုတ်ခံဖို့ Jordan Lekoff ကိုအမှုဆောင်ကော်မတီကတာဝန်ပေးထားပါတယ်
။ဒါပြင် Bulgaria တင်းရဲ့ဘောလုံးစင်တမ်းမတိုးတက်လာတဲ့အတွက် Bulgaria ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Borislav Mielov လည်းဒီမတိုင်ခင်အစောပိုင်းကရာထူးကနေနှုတ်ထွက်သွားပါတယ်။သူကတော့ဘောလုံးဖွဲ့ချုပ်အနေနဲ့ရှေ့ဆက်ပြီးတော့အဆင်ပြေပြီးလုံနိုင်အောင်ထွက်ပေးလိုက်တာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။ဒီချိန်ထဲမှာပဲ2020ကမ္ဘာဖလားခြေစစ်ပွဲဝင်နေတဲ့မြန်မာဘောလုံးတင်းဟာနီးပြ Radulovic နဲ့လမ်းခွဲလိုက်ပြီးလို့မြန်မာဘောလုံးဖွဲ့ချုပ်ကသူ့ရဲ့ Facebook စာမျက်နှာကနေကြေညာပါတယ်။2020ကမ္ဘာဖလားခြေစစ်ပွဲတွေကိုပြန်သုံးသပ်ပြီးတဲ့နောက်ဆက်လက်ခံထားဖို့မသင့်တော်တော့တဲ့အတွက်နှစ်ဖက်သဘောတူညီချက်နဲ့လမ်းခွဲလိုက်တာဖြစ်တယ်လို့ပြောပါတယ်။သူ့နေရာမှာတော့ဂျာမန်နီးပြအန်တိုနီဟီလ်ကိုခန့်သွားမယ်ဆိုပြီးတော့မြန်မာဘောလုံးဖွဲ့ချုပ်က Facebook ကနေကြေညာထားပါတယ်ခင်ဗျာ။ Now, time in my Agazar in the Kugu, Sayano, Egypt Nangama, Chimbar, and Tonsaku, Egypt International Series, Jadang Piamara, Yama, Jadang Zadama, Tatatuzaha, Nayabio, Shurze Yadavare, now so fine Emma, Tatatuzaga, Wilska, Jordan Hartko, Prama Wema, Nasatia Chown and Nambi, Tudia Wemara, Sandama, Tamane, Usang Nijema, the Pakazadamaga, Shon Pidore, Dratnapu, Pian and Nambido, Busedora Pibare, Tatatuzaha, Menegale, Tipiamma, Nayabido. Champion Pitara Pibarakmia. Japanangama, Shinni Chimba met Tokyo Olympic Piamway, Azaboy Chuguro, Nia, Shibido, Chimba, Tobo, Season Nirelu, Nanganga Olympic Comedy Gap, Piola Bare, Tokyo Muya, Nuyadi, Pujinjao, Maradona Lanshaw, Piamway Go, Japananga, Miao Pers, Songa, Hokkaido Chungo, Shima, Pidelu, IOCA, Piovare, Olympic Piamway Chimba met July Lan and August La Ha, Abuzo, Chini, Pidetra. Agza Maria Chamai to a sewing dajon, she will season up Pidelo, IOC Gapioare. Olympic Piamway season to the Bagara, Ujin Tada, Naimoda, Nilan Bounds on the Chuban Evido. Figure as September Laga, Olympic Boy at Chu, Nina Chimbare. Tokyo Marathon Piamale, Yingwe Lobido. Abujin Yocha, Luke Jabarek. The Vananga Machine Chimba met Tokyo Olympic Piamway, Agza Boy Chu, Nia, Shibi Chimba, Wamelu. IOC Nangaga Olympic Comedy Gap, Piola Bare. Tokyo Muya, Nuyadi, Bujanja, Marathonet, Lanshaw, Piamwego. Japananga, Nova Songa, Hokkaido Chungo, Shuidama, Piedelu, IOC Gap, Piobare. Olympic Piamwe, Chamba, Met, July Lane, August Laha, Buzo, Chaini, Piedetra, Azad Maria, Chamba, Yitra, Suing Naja, Shibu season up, Piedelu, IOC Gap, Piobare. Olympic Piamwe season to the Bagara, Bujain Tada, and Budra, Nilan Bounzo, Net, Chuban, Nijabido, Pigger, September Lagale. Olympic Boyju in a Chimbare, Tokyo Marathon Piamwe Male, Yingwe Lobido, Abu Jain Yocha, Lokejabadi.
Koyanine season to set the Patrin Agazadrin, Mariguna, Singarava. View you got Olin Pini, season we go, we ban Champi Lure. View you go to the Chintown Lure, so in view you ye email Saga. Permise at view in news.com Pipare, Saraikat Sin Setueluino, Saraikita, Mashinganga. Yangon Saraiji, Yangon Mugo, Sayita, People Naimarishin. Kuro Digni Nyava in Dreadrin, Chinchoku, Kuang Lunga, Piopia Pivame.
Syrian and Shimiapaga cut the polypo, Turkey got two sing a piano, Syrian and Turkey Nezama, Jimare Omimu Yashigere, American Tamatona Tranga, Piosu Labare. Picking Lunjone, name it Coop, Pantinangabi, the Kamuri, a Sontan Nangere to a Cutlu Musuri to a, and a Kinshin Dadlu, Pansy Tare, as to Charigule, Satin Tanangera, Jimare on Webjitejo, Piosuletava, Tokinangaro, Syrian and Yapangani, Catapoli, Soqua, Dori Pitejo, American Piochacheya, Tusitu, Yellow Pitejo, Meninang, Namaimave, Ginia Tarava. American Tamar. Donald Trump, Ye Unai, Sonsan Sisinide, Luto Shimo, Ukraine and Sayan Tamaye, Sonapon in a Petalu, Sua Simi Yashitiago, Dignity Kabe, Jana Sisima Pipare, Russia, Ukraine, Eurasia Sayan to deal a talk away when G. Laura Kupa, Ukraine and American Tola Tane and Aze, C. Kuni Pivo, Imburoga, Sanga, Takaina Kisana Petalu, Atika, Mimia Kayali Melule, Miole Yavare. Hong Kong Malurus and Apiawa Yi Satin Pisigere, and Yimpoza Uri Jango, Anna Mandiga, Dion Piala Yotin Lai Pare, Yazumu Chulo Nello, Matanga Durigo, Diopima Yitan, Lopiampi, Supu Tare Uri Jango, Lumu Tawema, Pripkati, Picare to the Uri Jango, Hong Kong Ucho Yipoga, Sanga Labi Pitejo, Jinia Laitaba. Bangladesh and a young leader, Runja Toka de Chugu, Pasacha Chungu, Machangan Ship Young People, Bangladesh and any season in Javare, good was another, Pianchu, Lakane, Toka de Chushini B, Delivery Sindhi Pitane, Dion Pianchi season ago, Satin Toma Pitejo, Bangladesh, Kos Pazakia, Dudia Komshina Mini, Kamehu Husenga, Viugo, Piosu Giraba, Jumoma, Lotte PC PCRB, Ochoy, Simon Kangoyi, Lungani to a season Tare Lule, Komshina Minia, Piosu Girab.
တရင်ချင်းကိုကိုအောင်လုံးပြောပြပေးခဲ့တာပါဒီညာစီစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့
This program has come to you from the Voice of America, Washington.
Welcome to the